Welcome to the Voice of America in Burmese.
mingla nan na khin ma kamya to da shin a lo shwin lan chat mi ja ba si voe american tan myanmar bai season ga ni 2016 khu ne january la 17 ye tinin na ni ma na khin season ni ko ma na 6 na ya ni 9 na yi thi american pi daw su myo ro washington dc ga ni dai ye thau lwin pe ni ba bi line do meter 30 ne 40 ne 49 do ga ni phan yu na sin nan ya ba le kamya ကျွန်တော်ဆက်မွေးပါအခုမနေ့ကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလေယာဉ်ဒဇင်တောင်ကိုရီးယားနိုင်ငံပေါ်မှာပြန်တန်းခဲ့ပါတယ်မက္ကဆီကိုနိုင်ငံကမူရီယာဇာအယ်ချာဘော့ကိုအမေရိကန်နိုင်ငံကဟောလိဝုဒ်မင်းသားရှောင်ပင်းကတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်ဒီမှာနိုင်ငံရန်ကုန်မြို့မှာလျှက်စစ်ရထားစတင်ပြေးဆွေးနေပါပြီဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမခွန်ညွန်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
โอเคก็มาพี่ครับอะคุมนะคินน้าสินจะมาอสีเซนเนี่ยมาส่วนတော့
ဆိုတော့ဒီအောင်လို့ဒီဆောက်ရေးဆိုတာကိုကျွန်တော်တို့ဥက္ကဋ္ဌကြီးတော်ဆန်းစုကြည်ကိုတိုင်ပြောဆိုဟောပြောနေတာကြာတော့ဒါအလားလာကောင်းနေပဲလို့ကျွန်တော်တတ်ချက်ပါတယ်သို့တော်လည်းပဲ technically မှာ
ဟုတ်တိုင်းတာကောင်းဆောင်ဥခွန်ဥက္ကာရဲ့ပြောစကားဖြစ်ပါတယ်မြန်မာဒီမိုကရေစီရေးရာစုနေခန့်အစီအစဉ်မှာအပြည့်စုံကိုနားဆင်ကြပါမယ်အဲ့ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာကျင်းပနေတဲ့ကရင်နှစ်တကူအခမ်းအနားတွေအကြောင်းသတင်းလွှာပြည်ရင်တရင်တုံးသက်ချက်ကဘာတလွားထူးခြားစံပြအစီအစဉ်နဲ့မြန်မာပြည်ကပေးစာစာတာတွေကိုနားဆင်ကြပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကနောက်ဆုံးပြုလုပ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်ဒဇင်တင်းငွေတွေကတောင်ကိုရီးယားနိုင်ငံပေါ်မှာပြန်တန်းခဲ့ပါတယ်။နျူကလ িয়ার လက်နက်တွေတည်ဆောင်နိုင်စွမ်းရှိတဲ့ B-52 ဘုံးကျဲလေယာဉ်ဟာကွမ်ကျွန်းအနီးကအခြေစိုက်စခန်းကိုမပြန်ခင်တောင်နဲ့မြောက်ကိုရီးယားနိုင်ငံကိုပိုင်းခြားထားတဲ့နေဆက်82ကီလိုမီတာအကွာအိုဆန်းလေဆက်အခြေစိုက်စခန်းပေါ်မှာပြန်ဝဲနေတာကိုတွေ့ခဲ့ကြရပါတယ်။ဘုံကျဲလေယာဉ်ကတော့အမေရိကန်နဲ့တောင်ကိုရီးယားတက်လေယာဉ်နှစ်နှုတ်ကခြံရံပြန်တန်းခဲ့ကြပါတယ်။ဘုံကျဲလေယာဉ်ပြန်တန်းမှုဟာဆိုရင်မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်နဲ့အမိမြေအမေရိကန်ပြည်ထောင်စုကိုခိုင်ခိုင်မာမာကာကွယ်သွားမယ်ဆိုတာကိုအမေရိကန်ကပြတ်တာတာပဲဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသဆိုင်ရာတပ်မှုရေတပ်ဗိုလ်ချုပ်ကြီးဟဲရီဟဲရစ်ဂျူနီယာကအကြီးအကဲတဲ့မှာပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံကတတိယမြောက်နျူကလ িয়ার စမ်းသပ်ခဲ့ချိန်2013ခုနှစ်တုန်းကလည်းအမေရိကန်ဟိုကခီးရှည်ပြန်တန်းနိုင်တဲ့ဘုံးကျဲလေယာဉ်ဒဇင်းကိုတောင်ကိုရီးယားနိုင်ငံကိုဆီလွတ်ခဲ့တာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဟိုက်ဒရိုဂျင်ဘုံးလို့ပြောဆိုတဲ့ဘုံးကိုစမ်းသပ်တာကိုကာကွယ်ပြောဆိုတဲ့အနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့တရားဝင်အခွင့်အရေးတရားဖြစ်ပြီးဝေဖန်စရာမရှိတဲ့အမျှတတဲ့လုပ်ရဖြစ်တယ်လို့ပြည်သူ့တပ်မတော်ဆိုင်ရာဝန်ကြီးဌာနမှမိန့်ခွန်းပြောကြားစဉ်မှာထည့်သွင်းပြောဆိုခဲ့ပြီး나이ပိုင်းအကြာတင်းငွေနေမှာပဲအမေရိကန်ဘုံးကျဲလေယာဉ် B-52 ပြန်တန်းခဲ့တာဖြစ်ပါတယ်
။အမေရိကန်ရုပ်ရှင်မြင့်သားရှောင်ဖင်းကမက္ကဆီကိုနိုင်ငံရဲ့အထင်ကရမူရရဇာအယ်ချာဘိုဂူစမန်ကိုလွန်ခဲ့တဲ့လအတော်ကြာကတွဲရောက်တွေ့ဆုံမေးမြန်းခဲ့တာကို Rolling Stone Magazine website မှာပြခဲ့တဲ့စနေနေ့နှောင်းပိုင်းကတင်ထားခဲ့ပြီးနောက်တစ်နေ့မှာပဲဂူစမန်ကိုမက္ကဆီကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီမေးမြန်းခန်းအတွင်းဂူစမန်ကဂုဏ်ယူဝင့်ကြွားစာနဲ့ပဲသူကတော့ heroin methamphetamine ကုတ်ကင်းနဲ့ဆေးချောက်တွေကိုကဘာအနှံ့ကဘသူအတွက်မဆိုပို့ပြီးတော့ရောင်းချသွားမှာဖြစ်တယ်လို့ပြောပါတယ်သူမှရေတက်လေမြန်တွေနဲ့ကုတ်တင်ကားတွေမော်တော်ဘုတ်တွေလည်းအပိုင်ရှိတယ်လို့ပြောခဲ့ပါတယ်ဂူစမန်ကလုံးဝကိုတောင်းမှန်မဲ့ပုံမတွေ့ရဘူးလို့လည်းရှောင်းဘင်းကဖော်ပြခဲ့ပါတယ်သုံးတဲ့သူတွေမရှိရင်ရောင်းတဲ့သူလည်းရှိမှာမဟုတ်ဘူးလို့ဂူစမန်ကပြောခဲ့ပြီးဝယ်တဲ့သူတွေကတနေ့တဲ့တနေ့များများလာတာအမှန်ပဲဒီတော့ရောင်းရင်ပြီးရင်ရောင်းရရင်ပေါ့ဗျာလို့သူ့ရဲ့မူရစ်စေဝါရောင်းဝယ်မှုနဲ့ပတ်သက်လို့ပြောသွားခဲ့တာပါဂူစမန်ဟာသူနေရတဲ့အချင်းထောင်စခန်းထဲကအခန်းထဲကနေပြီးတော့တမိုင်နီးပါးရှိတဲ့ဥမင်လှိုင်ကောင်းကိုတိတ်တဆိတ်ဖောက်ပြီး14နှစ်အတွင်းမှာဒုတိယအကြိမ်မြောက်2014ခုနှစ်ဇူလိုင်လ17ရက်နေ့မှာထောင်ပေါက်ပြေးခဲ့တာဖြစ်ပါတယ်
ဒီမင်းနိုင်ငံမြောက်ပိုင်းမှာနစီမချဆရာဝန်များအဖွဲ့ MSFA ဖွင့်ထားတဲ့ဆေးရုံကိုတင်းငွေတွေကဒုံးကျည်ထိမှန်သွားတဲ့အတွက်အ ਨੇ စုံလူ၄ဦးသေဆုံးသွားပါတယ်။ဒုံးကျည်ဟာစာဒါဒေတာရာဇေးခရိုင်အတွင်းမှာဖွင့်ထားတဲ့ရှီယာရာဆေးရုံကိုထိမှန်သွားခြင်းဖြစ်ကြောင်း MSF အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ MSF ဝန်ထမ်း၃ဦးအပါအဝင်လူပေါင်း၁၀ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ MSF အဖွဲ့ကပြောပါတယ်။ဆေးရုံအဆောက်ဦးပြက်တီအောက်မှာလူတွေပြမိနေနိုင်တဲ့အတွက်ထိခိုက်ဒဏ်ရာသူအရေးအတွက်ဟာဒီတဲ့ပို့တိုးလာနိုင်တယ်လို့ဆိုပါတယ်။လေကြောင်းကနေဒုံးကျည်နဲ့ပြစ်ခတ်တိုက်ခတ်လိုက်တဲ့သူတွေအနေနဲ့ ရှီယာရာဆေးရုံဟာလူနာတွေနဲ့ပုံမှန်လည်ပတ်နေတဲ့ဆေးရုံဖြစ်တယ်ဆိုတာမတိပဲမဖြစ်နိုင်ဘူးလို့ MSF ရဲ့ရင်းမြဆိုင်ရာညွှန်ကြားရေးမှူးရခဲအာယိုရာကပြောပါတယ် MSF ရဲ့ဆေးရုံဆေးကနေပမာရှိတယ်ဆိုတာ sorry ဥဆောင်တဲ့ညွန်ပေါင်းအဖွဲ့အပွားအဝင်စစ်ဖြစ်နေတဲ့အဖွဲ့အစည်းအလုံးကို GPS နဲ့ကြည့်လို့ရနိုင်အောင်အတိပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်ဒါဟာလွန်ခဲ့တဲ့လအနည်းငယ်အတွင်း MSF ရဲ့ကျန်းမာရေးဌာနတွေကိုတတိယအကြိမ်မြောက်တိုက်ခတ်ခံခြင်းဖြစ်တယ်လို့လည်း MSF အဖွဲ့ကပြောပါတယ်ခင်ဗျာ
အာရရဲ့အရေးကိစ္စတွေကိုအီရန်နိုင်ငံကဝင်ရောက်နှောက်ယှက်နေတယ်လို့အာရတ်ထိပ်ပိုင်းအရာရှိတွေကပြစ်တင်ဆွဆွဲလိုက်ကြပါတယ်အာရတ်ဆော်ဘွားမြနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာဘင်ဇာယီအယ်နာဟမ်ကအာရတ်အဖွဲ့ချုပ်ရဲ့အရေးပေါ်ညှိလာခံမှာတနင်္ဂနွေနေ့ကအခုလိုပြောကြားလိုက်တာဖြစ်ပြီးအီရန်နိုင်ငံဟာဆော်ရီရဲ့တပ်တမန်အဆောက်အဦတွေကိုအကာအကွယ်ပေးဖို့ပြက်ခွက်ခဲ့တယ်လို့လည်းဆွဆွဲခဲ့ပါတယ်ဆော်ရီအာရေဗျာနိုင်ငံကလည်းဆော်ရီကရှီအိုက်ဘာသာရေးခေါင်းဆောင်ရှိတ်နီမာအယ်နီမာကိုဒီလအစောပိုင်းကကောင်းဖြတ်တက်ခဲ့ပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တဲ့တရှိရာမှာရှိတဲ့ sorry တန်ရုံအတိုက်ခိုက်ခံရမှုကိုဆွေးနွေးပေးဖို့ညီလာခံမှာတောင်းဆိုခဲ့ပါတယ်။အာရတ်အဖွဲ့ချုပ်ခေါင်းဆောင်နီဘယ်အယ်အရာဘီကအာရတ်နိုင်ငံတွေရဲ့အရေးကိစ္စတွေမှာအီရန်နိုင်ငံကပုံစံမျိုးစုံနဲ့ဝင်ရောက်ဆွတ်ဖက်နေတာတွေကိုရပ်တန့်ကရပ်တန့်ဖို့ရှင်းလင်းပြသပြီးအများကလက်ခံနိုင်တဲ့ရည်တည်ချက်တစ်ခုချမှတ်နိုင်ရေးဆွေးနွေးဖို့အီဂျစ်နိုင်ငံကိုင်ရိုမြို့မှာတပ်တမန်အစည်းအဝေးတရခေါ်ယူပေးဖို့တောင်းဆိုခဲ့ပါတယ်။ဆော်ရီအာရေဗျာနဲ့အာရတ်နိုင်ငံအတော်များများကအီရန်နိုင်ငံရဲ့တပ်တမန်ဆက်ဆံရေးဖြတ်တောက်တာတွေအီရန်နိုင်ငံနဲ့တပ်တမန်ရေးဖြတ်တောက်တာတွေရွှတ်ချတာတွေလုပ်ခဲ့ပြီးတဲ့နောက်မှာအခုလိုကိစ္စတွေဖြစ်ပေါ်လာတာဖြစ်ပါလိမ့်ရှင်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဂျပန်ရဲ့အကူအညီနဲ့မြန်မာနိုင်ငံမှာလေယာစစ်ရထားကိုစတင်ပြေးဆွဲနေပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့မှာအရင်ကရှိခဲ့တဲ့6ကီလိုမီတာရှည်ဒီဇယ်မြေထားလမ်းဟောင်းအတိုင်းလေယာစစ်ရထားကိုမြန်မာမြေထားပို့ဆောင်ရေးဌာနကတင်းငွေနဲ့မှာစတင်ပြေးဆွဲတာဖြစ်ကြောင်းဂျပန်နိုင်ငံထုတ် NHK သတင်းမှာဖော်ပြထားပါတယ်ဂျပန်နိုင်ငံမှာလိုပဲလျှက်စစ်ရထားတွေကိုမြန်မာနိုင်ငံမှာစတင်အသုံးပြုပြီးတမိုင်းစာမျက်နှာတစ်ကိုဖွင့်လှစ်နိုင်မယ်လို့တနင်္ဂနွေနေ့ကကျင်းပတဲ့ဖွင့်ပွဲအခမ်းအနားမှာမြေထားပို့ဆောင်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးညံထွန်းအောင်ကပြောပါတယ်ဂျပန်နိုင်ငံအနောက်မြောက်ပိုင်းအခြေစိုက်ဟီရိုရှိမာလျှက်စစ်ရထားကုမ္ပဏီကကူညီပေးခဲ့တာဖြစ်ပါတယ်ဒီလျှက်စစ်ရထားစတင်ပြေးဆွဲနိုင်အောင်ဂျပန်အစိုးရကလည်းကြွမ်းကျင်သူအင်ဂျင်နီယာတွေမြန်မာနိုင်ငံကိုဆွေးနွေးခဲ့ပါတယ်တင်းကနေနေမနက်ကပထမဆုံးအကြိမ်စတင်ပြေးဆွဲခဲ့တဲ့အဲ့ဒီလျှက်စစ်ရထားကိုလူအတော်များများစီးခဲ့ကြပါတယ်။ဒီရထားစီးရတာဟာတက်တောင့်တက်တာရှိကြောင်းခီးတယ်တွေကပြောကြပြီးရန်ကုန်မြို့မှာစိုးဝါစွာဖြစ်ပေါ်နေတဲ့ယင်ကြောပိတ်ဆို့မှုတွေကိုတက်တရာရစေလိမ့်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအခုချိန်အထိဒီဇယ်ကောင်းနဲ့မြေထားတွေကိုပဲအသုံးပြုလာခဲ့တာပါ။မြန်မာအစိုးရကတော့လျှက်စစ်ရထားပြေးဆွဲမှုတွေကိုတိုးချက်လှုပ်ဆောင်သွားဖို့စီစဉ်ထားပါတယ်။နှိပညာပိုင်းဆိုင်ရာအကူအညီတွေပံ့ပိုးပေးခြင်းအပြင်မြန်မာနိုင်ငံမှာဂျပန်နိုင်ငံကမြေထားစနစ်ရဲ့ဂုံလဲတက်လာပြီးမြန်မာနိုင်ငံကိုရှင်ကန်ဆန်းလို့ခေါ်တဲ့ကြည်တန်ရထားတွေတင်ပို့နိုင်လိမ့်မယ်လို့ဂျပန်အစိုးရအရာရှိတွေကမျှော်လင့်နေကြပါတယ
်။အီရတ်နိုင်ငံဟာရေခဲရိုက်အသားတွေသာမကဂျက်နဲ့ဘဲအရှင်တွေပြပကတင်သွင်းမှုပိတ်ပင်တဲ့တက်တန်းထပ်တိုးလိုက်ပါတယ်။ပိတ်ပင်ထားတဲ့နိုင်ငံ2000ကျော်မှာတရုတ်နဲ့တောင်အာဖရိကနိုင်ငံတွေလည်းပါဝင်တယ်လို့တင်းငွေနေကအစိုးရကကြေညာခဲ့တာပါ။အီရတ်နိုင်ငံဟာဂျက်ငှက်တုတ်ကွေးရုတ်တရက်ပြတ်နှက်လာတယ်လို့သတင်းတွေမှာဖော်ပြခဲ့ကြတဲ့ပြင်သစ်ကဂျက်ဘဲတင်ပို့မှုတွေကိုလည်းလွန်ခဲ့တဲ့လကစပြီးတော့တားမြစ်ခဲ့ပါတယ်။ကျက်ဘဲနဲ့ငှက်အမျိုးအစားမှန်သမျှပြပကတင်ပို့မှုတွေအသားသာမကဥနဲ့ငှက်မွေးပါမကျန်ကျက်ငှက်တွေကိုအသုံးပြုထားတဲ့ထုတ်ကုန်မှန်သမျှကိုတားမြစ်တဲ့အကြောင်းအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီပိတ်ပင်မှုကြောင့်ထိခိုက်တဲ့တင်ကုန်တင်ပို့ခဲ့တဲ့နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်၊ဘော်နီကာဖာဆို၊ဘူတန်၊တရုတ်၊အီဂျစ်၊ဂါနာ၊ဟောင်ကောင်၊အိန္ဒိယ၊အစ္စရေး၊အိုင်ဗရီကိုစ်၊ကဇက်ကစ္စတန်၊လာအိုစ်လီဗျာမြန်မာမက္ကဆီကိုနီပေါ်နီဂျာနိုင်ဂျီးရီးယားမြောက်ကိုရီးယားပါလက်စတိုင်းတောင်အာဖရိကတောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ပါတယ်ပြင်းထန်တဲ့ H5N1 အမျိုးအစားကြက်ငှက်တုတ်ကွေးရောဂါဟာဟောင်ကောင်မှာမွေးမြူရေးတိရစ္ဆာန်တွေကနေ1998ခုနှစ်မှာစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်
ဤကျင်းနိုင်ငံမှာ၃နှစ်ကြာကြာရပ်ထားခဲ့တဲ့လွတ်တော်စည်းဝေးပွဲတွေကိုတင်းတင်းနုံနုံကပထမဆုံးအကြိမ်ပြန်လည်စတင်လိုက်ပါတယ်။လွတ်တော်အနေနဲ့သမရအက်ဗဒယ်ဖတာအယ်စီစီထုတ်ပြန်ထားတဲ့ရာနဲ့ချီတဲ့အုပ်ချုပ်ရေးအမိန့်တွေကို၅ရက်အတွင်းအချိန်မီအတည်ပြုနိုင်ခြင်းမရှိရင်အဲ့ဒီဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပါတယ်။ဒီမိုကရေစီနိယရွက်ကောက်တင်မြှောက်ထားတဲ့သမရဟောင်းမိုဟာမက်မော်စီဦးဆောင်တဲ့မွတ်စလင်ညီကိုရမရအဖွဲ့ကကြီးစိုးခဲ့တဲ့အီဂျစ်လွတ်တော်ကိုတရားရုံးက2012ခုနှစ်မှာဖျက်သိမ်းလိုက်ပြီးကြတဲ့အီဂျစ်လွတ်တော်ကိုရန်နာထားခဲ့တာဖြစ်ပါတယ်။ယခင်တမတော်အကြီးအကဲဖြစ်ခဲ့တဲ့စစ်စီဟာ2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတမရဟောင်းမော်စီကိုယာရုကဖြုတ်ချပြီးတဲ့နောက်မှာတိုင်းပြည်အာဏာရရှိခဲ့တာဖြစ်ပါတယ်။တမရဟောင်းမော်စီဟာဖမ်းဆီးထိန်းသိမ်းခံရပြီးမွတ်စလင်ညီအစ်ကိုရောမြတ်အဖွဲ့ဟာလည်းမတရားအသိဉာဏ်ခံခဲ့ရပါတယ်။မနစ်ကကျင်းပခဲ့တဲ့လွတ်တော်ရွက်ောက်ပွဲတွေမှာမဲပေးသူအရေးအတွက်နေခဲ့ပြီးမဲပေးခဲ့ကြတဲ့သူတွေကလည်းဘာသာရေးအယူဆွဲမရှိတဲ့စစ်စီရဲ့နိုင်ငံရေးအယူအဆကိုထောက်ခံသူတွေများပါတယ်။လွတ်တော်အမတ်ဒီအနေနဲ့တမရကိုတရားပြန်ဆွဲနိုင်ပြီးရွေးကောက်ပွဲစောကျင်းပရေးအဆိုပြုနိုင်တဲ့အချက်တွေထည့်သွင်းပြဌာန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်2014ခုနှစ်မှာပြဋ္ဌာန်းပြီးနောက်ပိုင်းဒီလွတ်တော်ညီလာခံကိုပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ
်။ဒီနှစ်အတွက်အကယ်ဒမီစုတွေကတော့အရင်နှစ်တွေတော့ငါလိုရှင်းရှင်းတောက်နာမည်ကျော်ထိတ်တန်းကပြည်နေတဲ့ဇာကားမျိုးရဲ့လို့မရှိပဲ83ချိန်မြောက်ရွှေကဘာလုံးစုပေးပွဲကိုအမေရိကန်စံတော်ချိန်ဒီကနေ့တနင်္ဂနွေနေ့မှာကျင်းပပါလိမ့်မယ်။ရွှေကဘာလုံးစုအတွက်ဇာကားတင် CNN မှာအကောင်းဆုံးဇာကားစုအတွက်အများဆုံးခန့်မှန်းခံထားရတဲ့ drama ကားတွေကတော့ Mad Max Fury Road The Revenant နဲ့ Spotlight ဆိုတဲ့ဇာကားတွေဖြစ်ပြီးဟာတာကားတွေထဲမှာတော့ The Big Short နဲ့ The Martian ကားတွေဖြစ်ပါတယ်။ရွှေကဘာလုံးစုအတွက်ဒီနေ့မှာဇာကားတင် CNN မှာဒီရုပ်ရှင်ဇာကားငါးကားပဲဖြစ်ပြီးရွှေကဘာလုံးစုမတိုင်ခင်ထုတ်လုပ်သူတွေစုပေါင်းရွေးချယ်ထားတဲ့ PGA လို့ခေါ်တဲ့ The Producer Guild of America အဖွဲ့ကရွေးချယ်တဲ့ဇာကားဆက်ကားထဲမှာလည်းဒီဇာကားငါးကားလုံးပါဝင်ခဲ့ပါတယ်ရှင
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့မတ်ခွာညိုတို့ပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလောကတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်မနေ့ကပြာသူလာဆန်းတရက်နေမှာကြက်ရောက်တဲ့ကရင်နှစ်တကူနဲ့အထိမ်းအခမ်းအနားတွေကိုအမေရိကန်ပြည်တော်စုဥရောပအပါဝင်နိုင်ငံတကာရောက်ကရင်လူမျိုးတွေဆင်နွှဲကျင်းပခဲ့ကြပါတယ်။အဝေးရောက်ကရင်လူမျိုးတွေအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာစစ်မှန်တဲ့ညီညာရေးဖြစ်ထွန်းလာမယ်လို့ယုံကြည်မျှော်လင့်နေကြောင်းလဲကရင်အတိုင်းဝိုင်းရဲ့ခေါင်းဆောင်တဦးက VOA ကိုပြောဆိုပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကရင်ပြက်ကလေးအရာဒီနှစ်ဟာ2955ခုနှစ်ကိုကူပြောင်းတဲ့နှစ်ဖြစ်ပါတယ်။ဒီနှစ်တစ်ခုနှစ်အခါသမယမှာအဝေးရောက်ကရင်တိုင်းရင်းသားတွေအနေနဲ့အစိုးရသက်လက်ထက်စစ်မှန်တဲ့ငြိမ်းချမ်းရေးရလာမယ်လို့မျှော်လင့်နေကြကြောင်းနဲ့လက်ရှိတိုက်ပွဲတွေကြားကကျင်းပတဲ့ငြိမ်းချမ်းရေးညီလာခံကိုလည်းအယုံအကြည်မရှိကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝိန်းမြို့ကကရင်လူမှုအတိုင်းဝိုင်းခေါင်းဆောင်တအုပ်ဖြစ်တဲ့မန်ချော်ရွှေက VOA ကိုပြောပါတယ်။
ဘက်ကတိုင်းသားလူမျိုးစုတွေကလည်းတိုက်တုံခိုက်တုံပေကြဒုံဝဲရှိတဲ့ဆိုတဲ့ကကြတော့ငင်းချမ်းကြီးဆိုတဲ့ညီလာခံတရားကိုကျွန်တော်ကြီးပတ်လိုက်မှဆိုလို့ရှိရင်အဲဒီတော့အဲ့ဒီငင်းချမ်းကြီးညီလာခံကြီးကဘာဒီအဖြေရလခက်လာမလဲဆိုတော့ကိုရင်းဘောဟိုရင်ကပြောနေကြစကားပေါ့ရင်မှုတစ်ဖက်မိစတဲ့ဖက်ဟိုငင်းချမ်းကြီးကဖြစ်နေမလားလို့ကျွန်တော်အဲ့ဒါလိုယူဆပြီးတဲ့အတွက်ကြောင့်မလို့ဆယ်နှစ်နေမှကျင်းပမယ်ပြည်တော်စုငင်းချမ်းညီလာခံကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပြောချင်တယ်ပေါ့ဗျာ။အဲမျော်လင့်တာကနောက်ထပ်တက်လာမယ့်အစိုးရကတော့ကျွန်တော်တို့ယုံကြည်ရှိတယ်ပေါ့ဗျာ။အဲဒါကရင်ရဲ့အားလုံးဒီမှာရှိနေတဲ့ပြည်တော်စုတိုင်းရင်းသားတွေအားလုံးအဝေးရောက်တဲ့ကျွန်တော်တို့ကြီးတိုင်းရင်းသားညီကိုမောင်နှမတွေအားလုံးရဲ့မျော်လင့်ချက်ကလည်းနောက်ထပ်တက်လာမယ့်အစိုးရကိုပဲကျွန်တော်တို့မျော်လင့်နေကြတယ်
။ကရင်မျိုးဆက်တဲ့လူငယ်တွေကိုရိုးရာအမွေနှစ်ထိမ့်သိမ့်နိုင်ဖို့လက်ဆင့်ကမ်းတဲ့အနေနဲ့ကရင်နှစ်တကူပွဲတော်တွေကို American ပြည်ထောင်စုပြည်နယ်အနှံ့အပြားမှာလည်းကျင်းပခဲ့တယ်လို့ကရင်လူမှုအတိုင်းဝိုင်းခေါင်းဆောင်တအုပ်ဖြစ်တဲ့စောချိုးနိုင်ကပြောပါတယ
်တချို့နေရာမှာတော့ကျွန်တော်ဒီလိုနေ့ရက်မှာအရက်တိကျမှာရှင်းပါတဲ့နေရာတွေတော့ရှိတာပေါ့အတူတူရှိကြတယ်ကျွန်တော်ဒီမှာဘာဖလိုရှိမယ်မီနီဆိုတာရှိတယ်နောက်ပြီးတော့နီဘရာစကာဝစ်စကွန်ဆာစိတ်တော်မင်းများကနေပြီးတော့ရှင်းပါကြပါတယ
်ဆွီဒင်နိုင်ငံမှာမနေ့ကရှင်းပါတဲ့ကရင်နှစ်တကူပွဲတော်ကိုတော့ကရင်လူမျိုး400ကျော်တက်ရောက်ခဲ့ကြပြီးအဓိကအရေးပါတဲ့ရိုးရာအတိမုတ်ဖြစ်တဲ့ဖားစီတီးတာအပါအဝင်ဝညက်အကဒုံရိပ်အကတွေနဲ့လည်းဖျော်ဖြေခဲ့ကြတယ်လို့ Current Swedish Community အကြံပေးပုဂ္ဂိုလ် Nokku က VOE ကိုပြောပါတယ
်။ပြီးရင်လေသူတဖြည်းဒီဘမပြည်မှာနေတဲ့အခါမှာဆိုလို့ရှိရင်သူတို့နေ့စဉ်ဘယ်လိုမျိုးဘဝတွေရုန်းကန်နေရတယ်လဲဘယ်လိုမျိုးစာဝတ်နေရတယ်လို့လဲဆိုတာဒီမှာရှိတဲ့ဒီ Swedish နိုင်ငံမှာရှိတဲ့ကရင်ကလေးလေးတွေပေါ့နော်ကျမတို့စားသမီးတွေဆိုလို့ရှိရင်သူတို့ကတော့မတွေ့ဘူးဘူးအဲ့ဒီရတယ်သူတို့ဒီမှာကြည်လာတဲ့အခါမှာအေးဒီလိုမျိုးဟို ki yi yi jimu tle thuna ne tru mme a ba no jma do lu ji ne ne tru go ya da le hout da ba no
di lo jin ma de ki yi nit te ku akhan na ri ma lu nge de nit paw 2000 jaw ka de ga ki yi lu myo ri sa tin a che cha ga de tamai chang go le lesson kan pyo pya de a si sin ha a ye ba de a chang ki yi lu mu tai wai khaw saung de ga pyo ba de
ကရင်နှစ်တက်ကူအထိမ့်မဲ့သဝင်လွားကိုNLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ပေးပို့ခဲ့တယ်လို့သမ္မတဦးသိန်းစိန်ကိုရိုင်းလေကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့မနေ့ကအခမ်းအနားကိုတက်ရောက်ခဲ့ပါတယ်ရှင်။မအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့အပတ်စဉ်အစီအစဉ်တွေကိုအလှည့်ပေးကြအောင်ပါအရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံအပတ်စဉ်အစီအစဉ ုတ်ကနဲ့ကိုတင်းထိုင်ဦးဆွေးနွေးထားတာကိုအခုဒီပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ
။ဇန်နဝါရီလ7ရက်နေ့နေပြည်တော်မှာချင်းပေါ့အစီအစဉ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကို UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအဖွဲ့ဝင်တွေတက်ရောက်မှာမဟုတ်ဘူးဆိုပြီး UNFC ခေါင်းဆောင်တွေကပြောဆိုနေပါတယ်။တနင်္ဂနွေလုံးအပြည့်ကတ်ရဲ့စေရေးသဘောတူညီချက်မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမပါဘဲညီလာခံချင်းပါမယ့်အခြေအနေဖြစ်တာကြောင့်ငြိမ်းချမ်းရေးအတွက်ရလက်ကောင်းတွေဖြစ်ပါမလားစိုးရိမ်မခင်ဖြစ်မိတဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုပါတယ်။အရက်ဖက်အဖွဲ့အစည်းတွေကလည်းဒီပြည်တော်စုငြိမ်းချမ်းရေးညီလာခံဟာနောင်တက်လာမယ့်ရွေးကောက်ပွဲအနိုင်ရဆိုးရတဲ့လက်ထက်မှာအကြက်ဒဲတွေပေါ်လာအောင်နိုင်ငံရေးမူပေါင်းတွေနဲ့တင်းကျပ်ဖိအားပေးသလိုဖြစ်နိုင်တဲ့ဆိုပြီးဝေဖန်မှုတွေရှိနေပါလေ။တချို့နဲ့မှာတိုင်းရင်းသားဒေသတချို့မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒီအခြေအနေတွေကိုလည်းထည့်သွင်းစဉ်းစားဖို့အကြံပေးကြပါလေ။ဒါပေမဲ့လည်းညီလာခံကိုအကြံပေးတရားဖြစ်တဲ့အောင်မဲ့ပို့တိုင်းရင်းသားခေါင်းဆောင်တူဖြစ်သူဗိုလ်မှူးကြီးခိုးဥကာကတော့ဒီညီလာခံဟာနိုင်ငံရေးစီးနေပွဲတွေပေါ်လာရေးမူပေါင်းတွေချမှတ်ဖို့အတွက်အချိန်ကာအဖြစ်တင့်တော်တဲ့အချိန်မှာကျင်းပတဲ့ညီလာခံလို့သူမြင်တဲ့အကြောင်းပြောပါလေ။ညီလာခံကျင်းပတဲ့အချိန်ဟာအချိန်ကာအပြည့်မစိုးဘူးလားဆိုတဲ့မေးခွန်းကိုသူကအခုလိုစပြီးဖြေပါတယ
်ကျွန်တော်အမြင်ကတော့အစောတယ်အစောသေးတယ်ဆိုတာတော့မဟုတ်ဘူးလို့မြင်တယ်စအချိန်တန်ပြီးတော့မြင်တယ်ဘာကြောင့်လဲဆိုတော့လက်ရှိဗမာကြီးဦးသိန်းစိန်ကဒီလုပ်ငန်းတွေအတွက်ကြိုးပမ်းလာတာ၄နှစ်၅နှစ်ထဲမှာရောက်ပြီအဲ့လိုရောက်တဲ့အခါကျတော့ကျွန်တော်တို့ NCA မှာသဘောတူထားတဲ့လမ်းပြအမြင်ပုံရဆိုရင်အဆင့်ပြင့်ဖြစ်တဲ့ NCA လက်မှတ်ထိုးပြီးဒီအဆင့်ကိုကျော်ပြပြီးတဲ့နောက်မှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းရေးဆွဲဖို့လိုပဲမူပေါင်းအဆင့်ကိုလည်းကျော်ပြပြီးတဲ့အတွက်အခုအဆင့်3နဲ့အဆင့်4ကိုတပြိုင်တည်းထမ်းဆောင်ဖို့လိုပါတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့အဆင့်3ဆိုတာကနိုင်ငံရေးလမ်းပြမြေပေါ်မှာပါတဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းရေးဆွဲခြင်းဆိုတဲ့အဆင့်ကိုကျော်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲနဲ့အဆင့်ပြင်းကျင်းပခြင်းတာတစ်ခုရှိတယ်။အဲ့ဒါကတော့ကျွန်တော်တို့အပြင်းနဲ့စမှာကိုလူမျိုးလိုက်ဟာနောက်တော့ issue လိုက်မှာဒီနိုင်ငံဆင်းလေးဝဆင်းလေးကျင်းပတာနဲ့တပြိုင်တည်းထဲမှာပဲဒီဆင်းပြိုင်ပေါ့ကျွန်တော်တို့ဒီဆင်းလေးဖြစ်တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုလည်းပဲဟောစတင်ခေါ်ယူဖို့အလိုလာတယ်ဆိုတာတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာ
ဥစ္စာမှာတော့ဖတ်ကြည့်ရင်စတင်ခေါ်ယူတယ်ဗျာဒါကကျင့်နေဆင်းနေရတဲ့ဟာအဆင့်မဟုတ်သေးပဲနဲ့နိုင်ငံဆင်းလေးဝဖြစ်မြောက်ဖို့အတွက်ဒီတရားဝင်ဒီ foundation ချပေးတဲ့ဖွင့်ပွဲအဆင့်ရှိမယ်လို့ကျွန်တော်ယူဆရတယ်။ဒီဖွင့်ပွဲကတော့အချိန်မစောဘူးလို့ယူဆပါတယ
်။ဒါပေမဲ့လည်းလောလောဆယ်မှာရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းမျိုးတွေလည်းကျွန်တော်ရပါတယ်ခင်ဗျာ။အဲ့တော့ဒီလိုတိုက်ပွဲတွေဖြစ်နေတာကြောင့်နိုင်ငံရေးမူပေါင်းတွေစပြီးတော့ဆွေးနွေးတာစောတယ်ဆိုပြီးတော့တချို့ရပ်ဖက်ဖွဲ့စည်းတွေကဝေဖန်တာမျိုးတွေပါ။ကျန်တဲ့တိုင်းရင်းသားအဖွဲ့တွေနဲ့လက်နက်ကိုင်လှုပ်ရှားမှုတွေရှိနေတဲ့အချိန်မှာနိုင်ငံရေးစနစ်ပွဲကအောင်မြင်မှမလားခင်ဗျနိုင်ငံရေးရဆွေးနွေးဖို့အခွင့်အခါကောင်းဖြစ်ပါမလားခင်ဗျ
နိုင်ငံရေးဆွေးနွေးပွဲကမဟုတ်မရောက်သေးဘူးခင်ဗျအဲ့ဒီနိုင်ငံရေးဆွေးနွေးပွဲပြုလုပ်နိုင်အောင်ဖောင်ဒေးရှင်းချတဲ့ပွဲအဆင့်ပဲရှိတယ်ခင်ဗျဘာကြောင့်လဲဆိုတော့ဟိုလက်ရှိကြက်ထွက်ခွာပြီးတော့အနာလွှဲပြောင်းတော့မဲ့အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေမဖြစ်မနေတိုင်းပြည်ရဲ့အနာဂတ်မှာပေါ်ပေါက်လို့ပို့တတ်တာတော့ဥတီချက်ထားတာပေါ့နိုင်ငံရေးဥတီချက်တစ်ခုနဲ့ထားတော့ဒီလက်ရှိအစိုးရမထွက်ခွာခင်မှာနိုင်ငံရေးဆွေးနွေးပွဲအတွက်အုံမြင့်ချခဲ့တယ်ဆိုတာလေးကိုသူကအဓိကလိုချင်တယ
်ဟုတ်ကဲ့
ဒါဒီချိန်နေတဲ့အလုံးရှိရင်တော့နိုင်ငံရေးဆွေးနွေးပွဲအုံမြင့်ချတာတော့မမောင်းသို့တော့အလုံးပါလာပြီးမှနော်တိုက်ပွဲတွေရပြီးမှဆွေးနွေးဖို့ဆိုတာတော့မှန်တယ်ဒါကြောင့် အခုအုံမြစ်ချပြီးတာနဲ့တကယ်ဆွေးနွေးမဲ့ဝိုင်းကိုသွားဖို့က၃လ၆လကြာရင်ပဲကြာပေါ့သို့တော်လည်းပဲအခုအုံမြစ်ချထားတဲ့အဆင့်ကတော့မမာဘူးလို့တော့ကျွန်တော်တို့တွေ့တာပါဗျာ
ဟုတ်ကဲ့တနိုင်ငံလုံးအပြစ်ခတ်ချက်စရေးစာချုပ် NCA အတွက်ကိုဆွေးနွေးခဲ့ကြတော့တိုင်းသားအဖွဲ့၁၆ဖွဲ့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျာအဲ့တော့တကယ်တမ်းကျတော့အဖွဲ့၈ဖွဲ့ကပဲလက်မှတ်ရေးထိုးတယ်ဆိုတော့ဒါ90ရာခိုင်နှုန်း90ရာခိုင်နှုန်းပဲအောင်မြင်မှုရှိတယ်လို့လောလောဆယ်အဲသတ်မှတ်နိုင်မယ်ထင်ပါတယ်အဲ့တော့အခုကနိုင်ငံရေးဆွေးနွေးပွဲတွေစားဖို့အစာပြုသတ်မှတ်တယ်ဆိုရင်တော့မှကျန်တဲ့တိုင်းသားအဖွဲ့တွေပါလာဖို့အတွက်ကဘာအဓိကဟန်တာဖြစ်နေလို့ပါလဲခင်ဗျာ
အဲ့ဒါကတော့ကြံခဲ့တဲ့အဖွဲ့တွေကိုကိုရကန်ရှင်ကိုမေးမှဖြစ်မှာကြ။ဘာကြောင့်ခင်ဗျားတို့မလာသေးလဲဆိုတာသူတို့မှသူတို့ချောင်းပြချက်တွေရှိကြမှာပေါ့ဗျာ။ကျွန်တော်တို့ကတော့ပြောလို့မသင့်တော့ဘူး။သို့တော်လည်းပဲ90ရာခိုင်နှုန်းဆိုတာမှားတယ်ကြ။ဘာကြောင့်လဲဆိုတော့ NCA စာချုပ်မှာပါတနာနှစ်ဖက်ပဲရှိတယ်နော်။ဆရာပြတဲ့အတိုင်းပဲ။ two partner ပေါ့။ two partner agreement မှာဒီ90ရာခိုင်နှုန်းဖြစ်တဲ့အစိုးရကပြေဝပူပေါင်းဆောင်ရွက်တယ်။အစိုးရဘက်ကဒီကောင်းတော်ဖြစ်ပြီးနိုင်ငံတော်ကြီးကတမတော်ကြီးကအားလုံးကပါဝင်လက်မှတ်ရေးချိုးတာဒါကြောင့် NCA က90ရာခိုင်နှုန်းက fully cooperate ပေါ့ဗျာဖြစ်သွားတယ်သို့တော့ EAO ဆိုတဲ့တိုင်းပါတွေဘက်မှာတော့ကျွန်တော်တို့ဖိတ်ကြားခြင်းခံရတာ15ဖွဲ့ဖြစ်တယ်ဗျာ15ဖွဲ့ထဲမှာကျွန်တော်တို့နာဂအဖွဲ့ကတော့ဒီအိန္ဒိယရဲ့ကန့်ကွက်မှုနဲ့တော့မပါနိုင်တဲ့ခါကျတော့14ဖွဲ့ကျန်တယ်တရားဝင်လက်မှတ်ထိုးပိုင်ခွင့်ရှိတဲ့ဖွဲ့က14ဖွဲ့ကျန်တယ်အဲ14ဖွဲ့တည်းမှာတရားဝင်လက်မှတ်ရေးထိုးပိုင်ခွင့်ရှိတဲ့14ဖွဲ့မှာ6ဖွဲ့ကတော့ကြံနေပြီးတော့10ဖွဲ့ကတော့လက်မှတ်ထိုးတယ်ခင်ဗျ14ဖွဲ့ထိုးရင်တော့ဒီဟာတော့သူပတ္တနာ complete ဖြစ်တာပေါ့အဲ14ဖွဲ့မှာ6 10ဖွဲ့ထိုးဆို6ဖွဲ့ကြံတဲ့ခါကျတော့တိုင်းရင်းသားတွေဘက်ကအစုဖွဲ့မှာဟာသွားတဲ့သဘောမျိုးဖြစ်တယ်ဒါကြောင့်ဒီအပြည့်စုံမဟုတ်သေးဘူးဆိုတာတိုင်းရင်းသားတွေဘက်ကအပြည့်စုံမထိုးပြလို့ကြံတာဖြစ်တယ်ဒါကြောင့်တိုင်းပါးတွေဘက်က14ဖွဲ့မှာ10ဖွဲ့ထိုးတဲ့အတွက်ဒီတိုင်းပါးတွေကိုတာ90ရာခိုင်နှုန်းမှာကျွန်တော်တို့ဟုတ်လား30ရာခိုင်နှုန်း25ရာခိုင်နှုန်းကပါဝင်လို့ဖြစ်တော့အစိုးရ90ရာခိုင်နှုန်းပေါ်ရင်ဒီစာချုပ်ရဲ့ခိုင်မာမှုက95ရာခိုင်နှုန်းထိကြပေါ့ရှိတယ်ကြ။ဒါကြောင့်စာချုပ်ကထမြောက်မှုရှိတယ်အာဏာပေးအောင်မှုရှိတယ်။ဒီအပေါ်မှာလွတ်တော်ကတခါထပ်ပြီးတော့တည်ပြုဝေးလိုက်တော့တရားဝင်မှုလည်းရသွားတယ်ကြ။ဒါကြောင့်အဲ့ဒီတရားဝင်မှုရတဲ့ပုံမှာမှအခုလိုဒီ foundation ချတာတော့ဘာလို့ဆက်လက်လုပ်ခွင့်ရသွားတာပေါ့ဗျာ digital currency ရသွားတဲ့ပုံမှာဆက်လုပ်နေတယ်လို့တော့ကျွန်တော်တို့ယူဆတာပေါ့
ဒီနေရာမှာကျွန်တော်တို့ကအခုရွေးကောက်ပွဲပြီးပေါ်လာမဲ့အစိုးရတည်းရဲ့ခန်းကဏ္ဍကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့တော့အစိုးရတည်းဖွဲ့စည်းပြီးတဲ့အခါမှာရောအစိုးရတည်းအနေနဲ့သူတွေ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့ဒီငြိမ်းချမ်းရေးကြိုးပမ်းမှုတိုင်းရင်းသားဖွဲ့စည်းတွေနဲ့ငြိမ်းချမ်းရေးရအောင်ကြိုးစားမှုအပေါ်မှာဘယ်လောက်ထိလွှမ်းမိုးမှုရှိမယ်လို့ခန့်မှန်းပါသလဲခင်ဗ
ျကျွန်တော်ထင်တော့ဒီအစိုးရအတွက်ပေါ့ဗျာ NLD ရဲ့မူဝါဒကလည်းပဲကျွန်တော်တို့ငြိမ်းချမ်းရေးเนาะကျွန်တော်တို့ဒီဘာပေါ့တိုင်းသားတွေနဲ့ဒီအဖြစ်ခရဆေးရငြိမ်းချမ်းရေးဒီဖက်ဒရယ်ပြည်အောင်စုတိဆောက်ရေးဆိုတာကိုကျွန်တော်တို့ဥက္ကဋ္ဌကြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောဆိုဟောပြောနေတာကြားတော့ဒါအလားအလာကောင်းနေတယ်လို့ကျွန်တော်တတ်ချက်ပါတယ်။ဘုဘော်လည်းပဲ technically မှာပါပြဿနာရှိတယ်ဆိုတော့ဒီ ceasefire တွေအဆင့်အလုံးမှာအဆင့်အပေါင်းသိရှိတယ်ကွာဒီမှာ ceasefire အဆင့်30မှာပြည်နယ်အဆင့်ပြည်ထောင်စုအဆင့်ဆိုတာ by literate ထိုးကြပါတယ်။အခုကျွန်တော်တို့ national level ကြတော့ကျွန်တော်တို့ multi literate ထိုးကြပါတယ်။ဒါကြောင့်ဒီ national level အထိပေါင်းစပ်ပြီးတဲ့အပေါ်မှာကျွန်တော်တို့ဒီ NCA ရဲ့လမ်းညွှန်ချက်အရကျွန်တော်တို့ကကောင်တယ်ဖော်တဲ့လုပ်ငန်းတွေဆက်လုပ်တဲ့နေရာမှာဒီနောက်ဆုံး UPDDC လို့ခေါ်တဲ့အပေါင်းဖွဲ့အဓိကပေါင်းဖွဲ့ပါဝင်တဲ့ကော်မတီကအဓိကကြားလာလိုက်တယ်။အဲ့ဒီ UPDDC မှာကထူးခြားတာကလက်မှတ်ရေးထိုးခြင်းမရှိတဲ့နိုင်ငံရေးပါတီများအစုအဖွဲ့ကတရားဝင်ဟောအနာတူပါဝါတူအချိုးတူပါလာတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့တပ်မတော်ရဲ့ဟောလားတပ်မတော်လက်ရှိအစိုးရနဲ့တပ်မတော်ရဲ့နောက်တိုင်းလာအင်အားစုရဲ့နိုင်ငံရေးပါတီကအင်အားစုကအဲ့ဒီကွန်ပျူတာပါလာတဲ့ဆိုင်ကြတော့ဒီနိုင်ငံရေးပါတီကအင်အားစုမှာကအခုအနိုင်ရပါတီကအဓိကခံကဏ္ဍပါ။ဒါကြောင့်ဒီလက်ရှိဒီရေကောက်ပွဲနိုင်တဲ့နိုင်ငံရေးပါတီ NLD နဲ့ပူးပေါင်းပါဝင်မှုမရှိရင်အခုအဆင့်အထိကျွန်တော်ရောက်လာဖို့မလို့အဲ့ဒါနဲ့
ဘုံမွေးခွန်ကတော့ဒီလိုယုံကြည်ထားပေမဲ့ NLD ကအစိုးရဖွဲ့စည်းလာတဲ့အခါအစိုးရအနေနဲ့ဒီငြိမ်းချမ်းရေးရဖို့ကိုသူ့ရဲ့ပုံစံသူ့ရဲ့အစီအစဉ်တွေနဲ့ လောက်လာခဲ့မယ်ဆိုလို့ရှိရင်အခုသမ္မတဦးသိန်းစိန်အစိုးရကကြံနေတဲ့တန်းအတွင်းမှာသူ့နိုင်ငံရေးမူပေါင်းနဲ့ပဲဆက်သွားဖို့လုပ်နေတဲ့အတွက်နောက်အစိုးရတစ်ကချမှတ်ဆောင်ရွက်မယ့်အစီအစဉ်တွေနဲ့ကွဲလွဲချက်တွေရောမဖြစ်နိုင်ဘူးလားခင်ဗျ။
ကျွန်တော်ကြည့်တာတော့အခုရတဲ့မူပေါင်းကဦးသိန်းစိန်အဖွဲ့ရဲ့မူပေါင်းမဟုတ်ဘူးခင်ဗျ။ဦးသိန်းစိန်နဲ့တိုင်းပါလက်နက်ကိုင်အဖွဲ့နဲ့နောက်တိုင်းရေးပါတီများဆိုတဲ့အစုအဖွဲ့ပေါင်းဖွဲ့ပေါင်းပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့16ရောက်နဲ့အလုံး48ရောက်ပါတဲ့ကော်မတီကနေပြီးတော့သဘောတူရတဲ့မူပေါင်းဖြစ်နေကြ။ဒါကြောင့်အခုမူပေါင်းမှာကကျွန်တော်တို့ကန့်ကွက်မယ်ဆိုရင်ပြင်ဆင်မယ်ဆိုရင်ဒါ NLD ပါတီမှာသူ့အခွင့်အရေးအပြည့်အဝရှိတယ်ကြ။ဒါပေမဲ့အခုမူပေါင်းဒီရဲ့ process မှာပူပေါင်းပါဝင်တဲ့အတွက်တကဒီအစိုးရအဟောင်းနဲ့အပြည့်နဲ့ရဲ့ပူပေါင်းပါဝင်မှုပေါ့ဗျာ။အဲ့ဒီဘာဘာကိုအော်ပရိတ်လုပ်တဲ့ဟာက coordinate လုပ်တဲ့ဟာကအားကောင်းနေတဲ့ခါကျတော့ဒီ time ပဲဆက်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျာ။ဒါကြီးကိုဟိုကောင်းနေကိုယ်ဘူးဒိုဒီမို့180ဒီဂရီလှည့်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့လည်းကျွန်တော်ယူဆတယ်ခင်ဗျာ
။ဟုတ်ကဲ့လမ်းကြောင်းကိုပြောင်းပြန်ပြန်ပြီးတော့သွားဖို့ပြန်လှည့်ဖို့မဟုတ်ရင်တော့မှအရက်ဖွဲ့ဖွဲ့စည်းတချို့ဝေဖန်တာကအခုနိုင်ငံရေးမူပေါင်းတွေကိုအတင်းအကျပ်ဆက်သွားမယ်ဆိုရင်နောင်ဆိုးရသည့်လက်ထက်မှာငင်းချိုင်းလုပ်ငန်းစဉ်တွေလုပ်တဲ့အခါမှာအကြက်တဲတွေဖြစ်နိုင်တယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ခင်ဗျ။အဲ့တော့အကြက်တဲတွေဖြစ်မဲ့လို့ရောဗမူကြီးခွန်ကဒီနဲ့တွက်မိပါလားခင်ဗျ
။ကျွန်တော်ကြည့်တာတော့မရှိဘူးဗျ။ဘာကြောင့်ဆိုတော့အခုမူပေါင်းကအသေးစိတ်မဖတ်ကြလို့ဗျ။မူပေါင်းကြီးတုံးကကျွန်တော်မူပေါင်းရဲ့အရေးကြီးတဲ့ပုံမှန်တစ်ခုကဘာလဲဆိုတော့ဒီနိုင်ငံစုလေးပွဲတွေကျင်းပတဲ့အချိန်မှာဒီသူ့ဆောင်လာတဲ့အခက်အခဲတွေမဟုတ်ဘူးဒီပြီးတော့ဒီမူပေါင်းကိုဟိုအတူလိုပြင်ဆင်သွားမယ်ဆိုတော့ပုံမှန်တစ်ခုထည့်လာတယ်ကြာဒါအစိုးရတိတ်ကဒီမူပေါင်းကိုသူ့ရဲ့ policy နဲ့ကန့်အောင်ပြင်ဆင်ပြီးတော့လုပ်နိုင်တယ်ဆိုတော့ခွင့်လန်းပေးလာတာတစ်ခုနောက်တစ်ခုကအခုဟိုဒီ foundation ချနိုင်တဲ့အဆင့်မှာထားတဲ့မူပေါင်းက very flexible ကြာ flexible စတိုင်နဲ့ရေးထားတဲ့မူပေါင်းဖြစ်တဲ့အတွက်နောက်အစိုးရအတွက်ခက်ခဲမရှိဘူးကြာလည်းပေးကြတယ်ဒါကြောင့်ဒီ NLD ပါတီနဲ့တော့လည်းကောင်းပါလေနောက်အစိုးရတာဝန်ယူမဲ့ပါတီကြီးအနေနဲ့တော့လည်းကောင်းဒီ80ပုံမှားတွေအဲ့ဒီပြဿနာကြဲတွေကိုကြည့်ပြီးတော့ဒီဘူးမောင်သူကသဘောတူလိုက်တာဖြစ်တယ်လို့ကျွန်တော်ယူဆရတယ်။ဒါကြောင့်လက်ရှိမှာသဘောတူထားပြီးသားအစိုးရဖြစ်လာမဲ့ပါတီကိုယ်တိုင်ကသဘောတူပြီးသားမူပေါင်းနေဖြစ်တဲ့အတွက်ကျင်းစင်ပိုင်ခွင့်လည်းဒီမူပေါင်းထဲမှာကိုပဲထည့်ရေးထားတာဖြစ်တဲ့အတွက်အခက်အခဲမရှိဘူးလို့ကျွန်တော်ယူဆရတယ
်။ဒီပြည်တော်စုငင်းချင်းညီလာခံကနေပြီးတော့ခြေခံကောင်းတွေချမှတ်နိုင်မယ်။နောက်ပြီးတော့ဂျန်နယ်တိုင်းရင်းသားအဖွဲ့အစည်းတွေပါတိုင်းပြည်လုံးပြည်ခက်ရဆဲရေးမှာပါဝင်လာနိုင်မယ်လို့ဗမူကြီးခွန်ကအနေနဲ့အပြည့်ဝယုံကြည်ပါသလားခင်ဗျ။
ယုံကြည်တယ်ခင်ဗျ။ယုံကြည်တယ်။ဘာကြောင့်လဲဆိုတော့အခု foundation ချလိုက်ပြီးနောက်မှာတကယ်ကိစ္စရတဲ့ကိုထက်တယ်ဝင်ဝင်ဆွေးနွေးမယ်နိုင်ငံဆွေးနွေးပွဲကအစိုးရတဲ့လက်ထက်မှာဖြစ်မယ်ကြ။ဒါအဲ့ဒါကဟာလာအခုဖွင့်ပွဲပြီးလို့နောက်3လလား6လလားကြာရင်လည်းကြာနိုင်တယ်။အစိုးရအသည့်ဟာလာလုံနိုင်ကိုင်းနိုင်ရှင်နိုင်လက်နိုင်ဖြစ်တဲ့အချိန်ထိပဲစောင့်နိုင်တယ်။ဘို့ဘောအဲ့ဒီအချိန်ကြာရင်တော့အစိုးရအသည့်အနေနဲ့ကိုပြီးတော့ဒီခန္ဓာပြီးတော့ပြည်စုံတဲ့နိုင်ငံရေးဆွေးနွေးပွဲဟာလာဒီအတိတ်ပဲပြေးသွားတဲ့နိုင်ငံရေးဆွေးနွေးပွဲကိုအဲ့ဒီချိန်မှာမှထိုင်ဆွေးနွေးနိုင်တဲ့အခြေအနေမျိုးဖန်တီးမယ်ဆိုလည်းဖြစ်နိုင်တယ်။ဒါကြောင့်နိုင်ငံဒီအစိုးရအပြစ်တော်လည်းကောင်းအစိုးရအပြစ်နဲ့ပူပေါင်းဆောင်ပြစ်ခတ်ရစေတဲ့ပူပေါင်းဆောင်ရမယ်တတ်မတော်တော်လည်းကောင်း။အဲတစ်ခါကရှိနေပြီးတော့ကျွန်တော်တို့အခုလောလောဆယ်ဆယ်အခုရောက်နေတဲ့အဆင့်ထိမပါနိုင်သေးတဲ့ process မှာမဝင်နိုင်သေးတဲ့အဲ့မှာလည်းနိုင်ငံအဖွဲ့တွေရောဒီဖွင့်ပွဲပြီးလို့6လလောက်မှာပူပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းကိုဘက်ပေါင်းဆောင်ပေါ့ဗျာဒီရှိနိုင်နိုင်ရယ်ဆိုရင်တော့ကျွန်တော်ထင်တယ်နောက်ဒုတိယအကြိမ်နိုင်ငံဆွေးနွေးပွဲကြီးမှာတော့တကယ်လှလှပပနဲ့ပြည်ပြည်ဆုံးဆုံးဖြစ်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်နေခဲ့
ကျွန်တော်ဤလဆက်နေနေချင်းပေါ့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာခံကိုအကြံပေးတယောက်ဖြစ်တယောက်မယ်ဟုတ်တိုင်းရင်သားကောင်းဆောင်သူဖြစ်သူဥခွန်ဥကာကိုကျွန်တော်ဆက်သွယ်ပေးမြန်းခဲ့တာပါကျွန်တော်သိမ့်ထားဦးပါခင်ဗျာ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့တင်နေတာလေးမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်။မကြာခင်မှာထုတ်လင်းတဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုဆက်လက်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီခင်ဗျာ။တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့နံနက်ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32လိုင်းဒိုမီတာ40နဲ့လိုင်းဒိုမီတာ49ရုပ်ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ရခိုင်တိုင်းသားတချို့နဲ့ဘင်္ဂလီရိုဟင်ဂျာအများစုသူတို့မူလနေထိုင်ရာရပ်ရွာတွေကိုမပြန်နိုင်ကြသေးပါဘူး။တစ်ဆက်တည်းမှာပဲရခိုင်တိုင်းသားတွေနဲ့ဘင်္ဂလီရိုဟင်ဂျာတွေ
တင်းစားဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။ပြည်ပင်တရင်သုံးသက်ချက်အစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ကြမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့နောက်ဆုံးရသတင်းအချင်းချုပ်တွေကိုလည်းပြန်ပြီးတော့ကြေညာပေးဦးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မတ်အေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမှာပါပြီးတော့သောရရှင်ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းအစီအစဉ်မဆုံးခင်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ဗီဒီယိုမြန်မာပိုင်းသောရရှင်နေ့တက်မှာနှုတ်ခွန်းဆက်လာတဲ့စာလေးတွေကိုပြောပြပေးချင်ပါတယ်နော်မကွေးတိုင်းစလင်းမြို့နယ်အိုးသေးရွာမကကိုအောင်မြတ်ဆက်ဆိုတဲ့သောရရှင်ကမင်္ဂလာပေါင်းနဲ့ပြည့်စုံသောနှစ်သစ်မှာ VOA ဝိုင်းတော်သားတွေအားလုံးကျန်းမာပါစေကြောင်းဆုတောင်းမေတ္တာပို့သအပ်ပါတယ်တဲ့ဟုတ်ကဲ့မင်္ဂလာရှိလာတဲ့နှုတ်ခွန်းဆက်စကားလေးပါပဲနော်ဆလင်းမြို့နယ်အိုးသေးရွာမကကိုအောင်မြတ်ဆက်ကိုအထူးကျေးဇူးတင်ပါတယ်ရှင်နှစ်သစ်မှာလည်း VOA Radio အစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးရုံမြင်သံကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးစီစဉ်ပါတယ်နော်ပျော်ရွှင်သောနှစ်သစ်ဖြစ်ပါစေဆိုပြီးတော့စာရေးလာတဲ့တော်ရရှင်ကတော့အမြဲတမ်းစာရေးနေတဲ့တော်ရရှင်ကေမြင့်ဖြစ်ပါတယ်ဒီတော့ရရှင်ကလည်း VOA ကိုအခုလိုမျိုးနှစ်သစ်နှုတ်ခွန်းဆက်လာတာပ
ါ VOA ရဲ့ထောက်ရပြည့်သက်တူအနေနဲ့2016နှစ်သစ်မှာမြန်မာနိုင်ငံသားတွေနဲ့အတူ VOA မိသားစုတွေအားလုံးလည်းကိုယ်စိတ်နှစ်ပါးချမ်းသာကြပါစေဘေးရန်ခတ်သိမ်းကင်းကျင်းကြပါစေဒေါသခတ်သိမ်းကင်းကျင်းကြပါစေဆင်းရဲခတ်သိမ်းကင်းကျင်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေဘဝရဲ့အောင်မြင်မှုအသစ်တွေနဲ့ရှောက်လန်းနိုင်ကြပါစေလို့ VOA ပြည့်သက်တူကဆုတောင်းမေတ္တာပို့သလိုက်ရပါတယ်
VOA ကိုစားရအများအားရေးတဲ့တော်ရရှင်ကေမြင့်နှစ်သစ်စုမွန်ချွေလာတာဖြစ်ပါတယ်ဒီတော်ရရှင်ကိုလည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော် Happy New Year ဆိုပြီး VOA ကိုအင်္ဂလိပ်လိုအီးမေးလ်တစ်စောင်ပေးပို့လာတဲ့တော်ရရှင်ကတော့ရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဘာသာရပ်အပါမခဒေါ်ရင်မျိုးသူဖြစ်ပါတယ်ဒီတော်ရရှင်က Happy New Year VOA ဆိုပြီးတော့မင်္ဂလာနှစ်သစ်ပါ VOA VOA ဝိုင်းတော်သားတွေဖြစ်တဲ့ကိုကျော်ကျော်သိန်းဒေါက်ခင်မျိုးသက်မတ်စုမွန်မတ်ခွာညိုဦးတန်းလွင်ထွန်းဦးကျော်ဇန်သာနဲ့ကိုသားညွန်ဦးနောက်ပြီးတော့တိုင်းရင်းသတင်းလောကအစီအစဉ်ကိုတင်ဆက်ပေးနေတဲ့အစီအစဉ်တင်ဆက်သူတွေအားလုံးကိုဒီနေ့2016မှာအကောင်းတကအကောင်းဆုံးတွေအားလုံးရရှိပါစေကြောင်းဆုမွန်တောင်းလာပါတယ်ဆိုပြီးတော့စာရေးလာပါတယ်ဒီလိုမျိုး VOE ကိုနှုတ်ခွန်းဆက်လာတဲ့တော်ရရှင်တွေထဲမှာတော့နှစ်သစ်ဦးမှာလွတ်လပ်ရေးနေတူးနေမြက်ကိုအကြောင်းပြုပြီးတော့နှုတ်ဆက်ချင်ပါတယ်လို့ရေးလာတဲ့တော်ရရှင်ကမိထီလာကဦးစိန်မောင်ဖြစ်ပါတယ
်နှစ်သစ်ဦးမှာလွတ်လပ်ရေးနေတူးနေမြက်ကိုအကြောင်းပြုပြီး VOE ကိုစာရေးသားလိုက်ပါတယ်မြန်မာနိုင်ငံမှာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာနေချက်လက်အောက်ကနေလွတ်လပ်ရေးရခဲ့ပါတယ်လွတ်လပ်ရေးရပြီးဒီလွတ်လပ်ရေးရဲ့အရသာကိုစတင်မီးဆန်းနေတဲ့အချိန်မှာပဲဒီပြည်တွင်းစစ်ဒဏ်ကြောင့်မီးဆန်းနေတဲ့ငြိမ်းချမ်းရေးအရသာလေးပြတ်ခဲ့ပါတယ်ဒီနောက်1962ခုနှစ်လွန်ကာလတွေမှာစစ်အာဏာရှင်စနစ်အောက်ကိုရောက်ရပြန်ပါတယ်နေချက်အောက်ကနေလွတ်လပ်လာတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့လွတ်လပ်ရေးရတယ်ဆိုပေမဲ့လည်းစစ်အာဏာရှင်တွေအောက်မှာလွတ်လပ်ရေးမရကြတော့ပါနှစ်ပေါင်း50ကျော်စစ်အာဏာရှင်စနစ်အောက်မှာလွတ်လပ်ရေးအရသာပျောက်ပြီးတော့စစ်အာဏာရှင်ကိုလိုနီအောက်ရောက်ခဲ့ကြပါတယ် 2015 ခုနှစ်လွန်မြောက်ပြီး2016ခုနှစ်အရောက်မှာတော့ဒီမိုကရေစီစနစ်အောင်ပွဲနဲ့68နှစ်မြောက်လွတ်လပ်ရေးနေ့မှာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေလွတ်လပ်ရေးအရသာလွတ်မြောက်ခြင်းအကျိုးတရားတို့ကိုခံစားကြရတော့မှာဖြစ်တာကြောင့်2016ခုနှစ်ကို Happy New Year လို့လှိုက်လဲစွာဟစ်ကြွေးကြူစုလိုက်ရပါတယ်ခင်ဗျာ VOA ဝိုင်းတော်သားများ Happy New Year ဖြစ်ကြပါစေ
ဟုတ်ကဲ့မိတ်ဆီလာကဦးစိန်မောင်ကဒီဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့ကိုအကြောင်းပြုပြီးတော့ VOE ကိုအခုလိုမျိုးနှစ်သက်နှုတ်ခွန်းဆက်အစားလေးရေးပို့လာတာဖြစ်ပါတယ်ဒီသောရရှင်ကဒီ7လပိုင်းတော့ကလည်းမြန်မာပြည်ကပေးစာများကဏ္ဍကိုအစားငတ်ခံဆန္ဒပြကျောင်းသားတွေနဲ့ပတ်သက်ပြီးတော့စာတစ်စောင်ရေးပို့ခဲ့ပါတယ်7လပိုင်းမှာတော့ Happy New Year သချင်းတောင်းစာလေးလည်းရေးပို့ခဲ့ပါတယ် VOE ရဲ့ပြန်ကြားချက်တွေအခုထိပါမလားလို့အစားတွေမရောက်လို့လားပယ်ထားလိုက်ပြီလားဆိုပြီးတော့အစားရေးပြီးတော့မေးချင်ပါတယ်view ရဲ့မိတ်ဆွေအောင်ဦးစိန်မောင်စောင့်မျှော်နေပါတယ်ဒီစာရီရမရရောက်မရောက်တော့ပြန်ကြားပေးပါအဲ့တော့မှတော့ကအေးရပါလိမ့်မယ်တဲ့ဟုတ်ကဲ့ပါမျော်လင့်နေသူဆိုတော့ဒီတော်ရရှင်ဦးစိန်မောင်အတွက်ကျွန်မပြန်ကြားချင်ပါတယ်နော်စာရီရပါတယ်ရှင်နောက်ပြီးတော့အဲ့ဦးစိန်မောင်ပြောထားတဲ့ဒီ7လပိုင်းတော့ရေးတဲ့စာကိုလည်းကျွန်မလေးလိုင်းကနေပြန်ကြားပေးပါတယ်ဦးစိန်မောင်မကြားလိုက်တာများလားမသိပါနော်တော်ရရှင်နေရေးတဲ့စာတိုင်းကိုတော့အစာအဆောင်တိုင်းမပြန်ကြပေးပါဘူး။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါတယ်နော်။အခုလည်းနှစ်သက်နှုတ်ခွန်းဆက်လာတဲ့အတွက်အထူးကျေးဇူးတင်ပါကြောင်းပြောချင်ပါတယ်ဦးစိန်မောင်ကြီး။ဒီလိုမျိုး VOE တော်ရရှင်နေစာတွေရေးပို့လာကြတဲ့အထင်မှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါ။အဲ့ဒီထဲမှာဒီတစ်ပတ်ဖော်ပြခြင်းတဲ့စာတစ်စောင်ကတော့ကျွန်တော်နမ်မောင်မျိုးကပါဆိုပြီးတော့ရေးလာတဲ့တော်ရရှင်မကွေးတိုင်းဒေသကြီးနမ်မောင်မျိုးနယ်ကပောင်းကုန်းကြီးရွာကတရားသမားဥက္ကမဝင်းဆိုတဲ့တော်ရရှင်ရဲ့အစာကိုပြောပြပေးစင်ပါတယ်ဒီတော်ရရှင်ကနိုင်ငံတော်တိုးတက်ဖွံ့ဖြိုးရေးဒီမှာသူပါဝင်ပြီးတော့ဆောင်ရွက်ပေးစင်ပါတယ်ဆိုပြီးတော့သူ့ရဲ့စိတ်ကူးတွေကိုအခုလိုမျိုးစာရေးပြီးတော့ပြောပြလာပါတယ
်အမှန်တရားထုံးကားစုမှုရေးအဖွဲ့တစ်ဖွဲ့ဖွဲ့ကျင်ပါတယ်ထိရောက်တဲ့ချင်းနှိမ်နှင်းရေးနဲ့ခုခါအကြဆင်းယောဂါကိုထိထိရောက်တိုက်ဖြတ်နိုင်တဲ့ဤတွေအကြံပေးကျင်ပါတယ်ရရလက်စစ်နဲ့ဆင်မြောင်းကွန်ရဲ့စီမံကိန်းအကြံပြုလှုပ်ဆောင်ခြင်းပါလေ။လေယာဉ်မြေပြင်ပြောင်းလဲဖော်ထုတ်ရေးသစ်တောဆိုင်ပြိုးမွေးမြူခြင်းအရေးအသွေးမြင့်တင်ရေးတွေအကြံပြုခြင်းပါလေ။အမေရိကန်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ပို့ဆောင်ရေးယင်တမျိုးတီထွင်ဆန်းသက်လှုပ်ဆောင်ရေးအကြံပြုခြင်းပါလေ။ကမ္ဘာညီညာရေးနဲ့တကမ္ဘာလုံးအမြန်ဆုံးပြောင်းလဲတိုးတက်ရေးဖွဲ့စည်းပုံအုပ်ချုပ်ပုံအကြံပြုခြင်းပါလေ။ကျွန်တော်ဟာခေတ်ပညာတတ်မဟုတ်ပေမဲ့တွေးခေါ်အဖြစ်ကောင်းပါလေ။ဘုံကြီးစာပါဠိဘာသာကိုကောင်းကောင်းတတ်ပါလေ။ဒေါန်ဆန်းစုကြည်အနေနဲ့အာနာနဲ့ဆာရဆရန်တွေမြေမြဆန်းဆန်းမှန်မှန်ကန်ကန်ဖြစ်အောင်အမြန်ကြိုးစားလွှဲပြောင်းရယူတင်တဲ့အကြောင်းပြောကြားလိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဖယ်ရယ်မူဥပဒေပြင်ဆင်ရေးကိုအထူးထောက်ခံအားပေးကြပါတယ်။အာဂတိလက်စားမှုပပျောက်ရေးကိုတော့အရင်အစိုးရရဲ့အလွဲသုံးစားမှုတွေကိုဖော်ထုတ်ရေးယူပြီးမှသာနောက်လူတွေလည်းကောင်းနိုင်မယ်လို့မြင်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ဒီမိုကရေစီနဲ့လူခွင့်ရေးဝါဒသဘောတရားစံနှုန်းတွေကိုအများသိလွယ်ယုံအကျဉ်းချုပ်ရှင်းပြပေးစေချင်ပါတယ
်။ဒီတော်ရရှင်ကသူ့ကိုအကြံပြုပုဂ္ဂိုလ်ဖြစ်နေခန့်အပ်မယ်ဆိုရင်လေနိုင်ငံတော်ဖွံ့ဖြိုးရေးကိုစွန့်စန့်တမယ်ဆောင်ရွက်ပါမယ်လို့အာမခံပြောကြားခြင်းပါလေတဲ့မကွေးတိုင်းဒေသကြီးနမ်မောင်မြို့နယ်ကပောင်းကုန်းကြီးရွာကသောရရှင်ဥက္ကမဝင်းအခုလိုမျိုးသူ့ရဲ့ဆန္ဒကို VOE ကနေထုတ်ဖော်လာတာဖြစ်ပါတယ် VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာတွေမှာတုံ့ပြန်ရေးသားလာကြတဲ့အမှတ်ချက်စကားတွေကိုလည်းနောက်ပိုင်းမှာဝေမျှဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေလီတပုတ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်9ချိတ်နေတဲ့သချင်းလေးနဲ့ဖျော်ဖြေပေးမှာဖြစ်ပါတယ် 21 Pilot အဖွဲ့တည်ဆူထားတဲ့ Straight Out ဆိုတဲ့သချင်းလေးကိုသောရရှင်တွေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင် I wish I found some better sounds no one's ever heard. I wish I had a better voice to sing some better words. I wish I found some chords in an order that is new. I wish I didn't have to rhyme every time I sang. I was told when I get older all my fears would shrink. But now I'm insecure and I care what people think. My name's blurry face and I care what you think. My name's blurry face and I care what you think.Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Smell will take me back to when I was young.
How come I'm never able to identify where it's coming from? I'd make a candle out of it if I ever found it. Try to sell it, never sell out of it. I'd probably only sell one. Maybe to my brother, cause we have the same nose, same clothes, homegrown, a stone's throw from a creek we used to roam. But it would remind us of when nothing really mattered. Out of student loans and treehouse homes, we all would take the ladder.
My name's blurry face and I care what you think. My name's blurry face and I care what you think. Wish we could turn back time to the good old days when the mama sang.
Jeju One Pilot အဖွဲ့သိစေထားတဲ့ Straight Out ဆိုတဲ့အချင်းလေးကိုနားဆင်ပြကြရတာပါ။သရရှင်တွေအတွက်မြန်မာတန်ဆစ်ဆစ်အချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်နော်။အခုတော့ဒီ VOA ကနေပြီးတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးသရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုဝေမျှပေးခြင်းပါတယ်။ကျမတို့ပြီးခဲ့တဲ့သတင်းပကအဖော်ပြပေးခဲ့တဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့အန်တီစုကိုလူတချို့ဘာကြောင့်တိုက်ခိုက်နေကြသလဲဆိုပြီးမေးခွန်းထုတ်လာတဲ့သောရရှင်လည်းရှိပါတယ်ရှင်။ဒီသောရရှင်ကတော့
ကိုယ်နိုင်ငံသားတွေမတရားခံနေရတာဝင်းနေစော်ကိုကြည့်ရင်သိနိုင်ပါတယ်။သူတို့နှစ်ယောက်ကဒုနိုင်ငံကအခြေခံလူရန်းစားတွေသူများနိုင်ငံသွားရင်ဘလောက်အနှင်ခံရသလဲဆိုတာကိုကဘာသိအောင်ပြလိုက်တာပါပဲ။အဲ့ဒီမတရားမှုကြီးကိုဝိုင်းဝန်းအဖြေရှာမယ်လုပ်တဲ့နာကိုလုပ်မယ်မရှိဘူးတခါလာလဲအန်ဒီစုတခါလာလဲအန်ဒီစုနဲ့အန်ဒီစုကပဲထိုင်းကအမိန်ချတဲ့တရားသူကြီးကြနေကြတာပဲအန်ဒီစုကပဲသာသမီချင်းကိုချင်းမစားသလိုမျက်နှာလွဲကဲပြစ်လုပ်နေတယ်လို့ပေါ့ဗျာအဲ့ဒီတွေနဲ့ကတော့နတ်စင်အောက်အိမ်ဆောက်နေတယ်လို့ပဲဗျဘာပဲဖြစ်ဖြစ်ဘာပဲလုပ်လို့အမှားကိုမခံဘူးအဖြေကအန်ဒီစုစီမလားလိတ်ကျွန်းမလားမတရားမှုကြီးကိုရင်ဆိုင်နေရတဲ့ဝင်းနဲ့ဇော်ညီကိုတို့ရေအမြန်ဆုံးလုတ်ကင်းပါစေဗျာဝင်းနဲ့ဇော်တို့ရဲ့အမေရီလဲရင်းတွေပူးပြီးတော့လောင်မြိုက်နေလောက်ပြီးတရားသဖြင့်ဖြစ်ပါစေလို့ဆုတောင်းပါတယ်ဗျာ
သောရရှင်နေရေးလာတဲ့အစာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါမယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ရောက်လာပါပြီ။ဒီဘက်တိုက်တိုက်ဆိုင်ဆိုင်ဒေးတောင်းလာတဲ့သောရရှင်တွေကမြန်မာတန်စင်စစ်စစ်တခြင်းလေးတွေပဲတောင်းလာတာပါ။ပထမတောင်းလာတဲ့သောရရှင်ကတော့မောင်ရွာမြို့နယ်ကကိုအောင်ဆန်းကအရာတော်မြို့နယ်ဘောင်းချရွာကမအေးအတွက်ပါဆိုပြီးတော့စောင်းနှင်းဖြူနဲ့ကိုချစ်သူတချင်းတောင်းလာပါတယ်ရှင်။နောက်ထပ်သောရရှင်ကတော့မောင်ရွာမြို့နယ်တနက်ပင်စုရွာကကိုထမောင်ကမလှအတွက်ဆိုပြီးတော့လွှမ်းမိုးရဲ့နှင်းပြောက်တဲ့နှွေဆိုတဲ့တချင်းလေးတောင်းလာပါတယ်။ဟုတ်ကဲ့ဒီတေးတောင်းတဲ့သောရရှင်နှစ်ယောက်စလုံးကတော့စောင်းနှင်းနဲ့ပတ်သက်တဲ့တချင်းတွေတောင်းလာတာဖြစ်ပါတယ်နော်။နှစ်ယောက်စလုံးတောင်းဆိုထားတဲ့တချင်းတွေမတူပေမဲ့လည်းဒီထဲကတယောက်ရဲ့တချင်းကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတိတောင်းတဲ့သောရရှင်နှစ်ယောက်လုံးရောတိတောင်းခံရတဲ့သောရရှင်တွေရော VOA တိချစ်ပရိသတ်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။ဇိုးစန္နာထွန်းတီဆိုထားတဲ့အဆောင်နှင်းမြူနဲ့ကိုချစ်သူဆိုတဲ့တဲ့ချင်းကိုနားဆင်ခံစားကြည့်ပါဦးနော်
။မိုးနောင်မိကောင်ဆောင်းနောင်ဆောင်းနေရဆော်ပြီဆောင်းနှင်းပွင့်ကျွေးနေသွေးနဲ့လာရင်ပြောလာသည်
ထွန်းတည်ဆူထားတဲ့စောင်းနေမြို့နဲ့ကိုချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
မအေးတနာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOE ကိုစာရေးဆက်သွယ်ကြဖို့ပြောပြရစီ VOE ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ်လိပ်စာက VOE မြန်မာပိုင်းစီစဉ်စာလိုက်တက်တာမှ855ဘိုးစာလိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်ပေးမှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်အေးချမ်းတာယာနိုင်ပါအုံမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇန်နဝါရီ၈ရက်နေ့ကတပ်မတော်ပိုင်းမြဝတီသတင်းစာမှာလတ်တလောရခိုင်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးဖော်ပြခဲ့ပါတယ်။မြဝတီသတင်းစာဖော်ပြချက်အရဒီဇင်ဘာနောက်ဆုံးပတ်အတွင်းတပ်မတော်နဲ့ရခိုင်အေအေတပ်ဖွဲ့အကြားတိုက်ပွဲ15ကြိမ်လောက်ဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကတိုင်ရင်မှုတယောက်အပါအဝင်အရာရှိနဲ့စစ်သည်တချို့ကြဆုံခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းအေအေရခိုင်တပ်ဖွဲ့ဘက်ကကြဆုံတဲ့အလောင်း3လောင်းနဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိတယ်လို့ဆိုပါတယ်သတင်းဖော်ပြချက်နောက်ဆုံးအပိုင်းမှာတော့တပ်မတော်အနေနဲ့အေအေတောင်းချမ်းသူတွေကိုအပီးတန်ရှင်းလင်းတိုက်ခိုက်ချေမှုန်းသွားမယ်ဆိုပြီးဖော်ပြထားပါတယ်လူမျိုးရေးဘာသာရေးပြည်ပခန့်တွေမပြီးဆုံးသေးတဲ့ရခိုင်ပြည်နယ်မှာခုလိုတိုက်ပွဲတွေဖြစ်ပွားလာတာကြောင့်ရှေ့လျှောက်ရခိုင်ပြည်နယ်အေးချမ်းတာယာနိုင်ပါအောင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တပ်မတော်ရဲ့သတင်းထုတ်ပြန်ချက်အရအေးအေးရခိုင်တပ်ဖွဲ့ကို2009ခုနှစ်က KIO ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်ဇာမှာစတင်ဖွဲ့စည်းခဲ့တယ်လို့ဆိုပါတယ်စတင်ဖွဲ့စည်းစဉ်ကစနောက်ပိုင်းကာလတစ်လျှောက်လုံး KIA တပ်ဖွဲ့တွေနဲ့ပဲစီရေးအရာပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာပါ2015ခုနှစ်မက်ရှလကုံရောက်မှရခိုင်ပြည်နယ်ထဲမှာပြန်ပြီးအခြေချဖို့စ조사တာတွေ့ရပါတယ်။အဲ့ဒီအချိန်ဟာရှမ်းပြည်နယ်မှာဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေကလည်းကိုကန့်နယ်မြေထဲပြန်ဝင်ရောက်ပြီးနယ်မြေတွေတင်ပိုက်ဖို့တိုက်ပွဲဆင်တဲ့ကာလလေးဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပြန်လည်လှုပ်ရှားဖို့စ조사တဲ့ AA တပ်ဖွဲ့တွေနဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်လှုပ်ရှားမှုတွေပြန်ငြိမ်တက်သွားခဲ့ပါတယ်။အချိန်ကာလကြာမြင့်ပြီးအခုလိုဒီဇင်ဘာလကုန်ပိုင်းလောက်ရောက်လာမှရခိုင်ပြည်နယ်ကြောက်တော်ဘက်ကတိုက်ပွဲသတင်းတွေပြန်ထွက်ပေါ်လာတာပါအစောပိုင်းတက်မတော်ဘက်ကထွက်ပေါ်လာတဲ့သတင်းတွေအရတက်မတော်စစ်ကြောင်းခြုံခိုတိုက်ခိုက်ခံရပြီးတရင်မှုတယောက်အပါအဝင်အရာရှိစစ်သည်အတော်များများကြာဆုံးခဲ့တယ်လို့ဆိုပါတယ်ဒီလိုအထိနာသွားတဲ့အတွက်တက်မတော်ဘက်ကအဲ့ဒီတိုက်ပွဲဖြစ်ရာနေရာဘက်ကိုစစ်ကူတွေပို့ပြီးတာလွန်အင်အားနဲ့ပြန်တိုက်ခိုက်နေပြီလို့သိရပါတယ်တိုက်ပွဲတွေပြင်းထန်လာပြီဆိုတာနဲ့ပထမဦးဆုံးခံရတာကမြေစာပင်ပြည်သူတွေပါရာနဲ့ချီတဲ့ပြည်သူတွေနေအိမ်ကနေစွန့်ခွာထွက်ပြေးကြပါတယ်နောက်ပိုင်းဆက်ပြီးဖြစ်ပေါ်လာမှာကတော့စစ်ပွဲနဲ့ဆက်နွယ်တဲ့လူခွေရေးချိုးဖောက်မှုတွေပါအဲ့ဒီအတွက်အခုရခိုင်ပြည်နယ်ကြောက်တော်နဲ့မြို့တချို့မှာစစ်ပွဲဆန့်ကျင်ရေးဆန္ဒပြနေကြတာတွေ့ရပါတယ
်တကယ်တော့ရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးကြောင့်ဖြစ်ပွားတဲ့ပြည်ပခန့်တွေငြိအေးသွားသေးတာတော့မဟုတ်ပါဘူးဒီကနေ့ချိန်ထိဒုက္ခသည်စခန်းမှာသိမ့်နဲ့ချီတဲ့လူတွေနေထိုင်နေရစေပါရခိုင်တိုင်းသားတချို့နဲ့ဘင်္ဂလီရိုဟင်ဂျာအများစုသူတို့မူလနေထိုင်ရာရပ်ရွာတွေကိုမပြောင်းနိုင်ကြသေးပါဘူးတစ်ဆက်တည်းမှာပဲရခိုင်တိုင်းသားတွေနဲ့ဘင်္ဂလီရိုဟင်ဂျာတွေအကြဖြစ်ပွားနေတဲ့အမုန်းတရားတွေကလည်းပပျောက်သွားသေးတာမဟုတ်ပါဘူးအစင်မပြေရင်အချိန်မရွေးပြန်ပြီးပြဿနာတွေပဋိပက္ခတွေဖြစ်ပွားနိုင်တဲ့အနေအထားမှာရှိနေစေပါအဲ့လိုချိန်နေအောင်မှလက်နက်ကန်တိုက်ပွဲတွေဖြစ်ပွားလာရတာပါလည်းငါတက်ပွဲတွေဖြစ်ပေါ်လာတဲ့နဲ့ပတ်သက်ပြီးတပ်မတော်နဲ့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်တွေကလည်းမတူညီပါဘူးတပ်မတော်ဘက်ကငကိုကလေးကတိုင်းသားလက်နက်အဖွဲ့အစ်စ်တွေပေါ်လာမှအင်အားကြီးထွားလာမှမလိုလားပါဘူးဒါအပြင်ရခိုင်ပြည်နယ်လိုအမုန်းပွားနေကြတဲ့လူမျိုးစုနှစ်စုလူအုပ်စုနှစ်စုနေထိုင်တဲ့ဒေသမှာလူမျိုးစုတစ်စုလက်ထက်လက်နက်တွေရောက်သွားရင် လက်နက်ကင်တပ်ဖွဲ့တွေတီထောင်ထားရင်အခြားတစ်ဖက်ကအင်အားစုတွေကလည်းအဲ့ဒီအခြေအနေကိုဒံပြန်တဲ့လှုပ်ရှားမှုတွေလုပ်ကြင်လာမှာကိုစိုးရိမ်ပူပန်နေတဲ့ပုံတွေ့ရပါတယ်
မြို့ချေရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကတော့အဲ့ဒီလိုမယူဆကြပါဘူးရခိုင်ပြည်နယ်မှာအေအေတပ်ဖွဲ့ခြေကုပ်ယူဖို့ကြိုးစားတာကိုကချင်ပြည်နယ်မှာ KIA တပ်ဖွဲ့ရှိတယ်လို့ကရင်ပြည်နယ်မှာ KNU တပ်ဖွဲ့ရှိတယ်လို့ရှိတဲ့ဆိုတဲ့အနေအထားမျိုးကနေရက်ခံတာတွေ့ကြရပါတယ်အစိုးရနဲ့တပ်မတော်ဘက်ကနေအခြားသောလက်နက်ကိုင်တပ်ဖွဲ့တွေလိုပဲအေအေကိုဒန်းတူသဘောထားစစ်ဆက်ညှိနှိုင်းမှုလုပ်စီချင်တာပါရခိုင်ပြည်နယ်မှာလက်နက်ကိုင်တပ်ဖွဲ့တစ်ခုရှိနေလို့လက်နက်ကင်လှုပ်ရှားမှုရှိနေလို့ရခိုင်ပြည်နယ်တည်ငြိမ်ရေးထိခိုက်နိုင်တယ်ဆိုပြီးသဘောမျိုးထားတဲ့ခေါင်းဆောင်မျိုးကတော့မတွေ့မမြင်ကြရပါဘူးတကယ်တမ်းပြောရရင်မြန်မာနိုင်ငံရေးရေးစီးကြောင်းဟာပြောင်းလဲစပြုနေပါပြီသမရဦးသိန်းစိန်တာဝန်ယူတဲ့ကာလကစတိုင်းပြည်မှာပြည်ရင်းစစ်ဆက်ဖြစ်နေရင်တိုင်းပြည်တိဆောက်ရေးမလုံနိုင်ဘူးတတိုင်းပြည်လုံးအပြည့်ရက်ဆဲဖို့လိုတယ်ပြည်ရင်းငြိမ်းချမ်းရေးတိဆောက်ဖို့လိုအပ်တယ်ဆိုတာကိုနားလည်စူးစမ်းခဲ့တာတွေ့နိုင်ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလှစာပဲ KIA နဲ့တိုက်ပွဲတွေပြန်ဖြစ်ဖုန်ကြားရှင်ကလည်းကိုကတ်မှာတိုက်ပွဲတွေပြန်ဖော်အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံနဲ့စကားတွေပြောရအခြေအနေမျိုးရောက်ခဲ့ရတာပါတစ်ဆက်တည်းငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကလည်းချော့ချော့မွေ့မွေ့မဖြစ်ခဲ့ပါဘူးဒီလိုအခြေအနေအောက်မှာပဲအစိုးရဟာရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်ကျင်းပပေးခဲ့တာပါတတိုင်းပြည်လုံးအတိုင်းအတာနဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရခိုင်ပြည်နယ်မှာလည်းရခိုင်အမျိုးသားပါတီကအမတ်အများစုအနိုင်ရခဲ့တာပါဒီလိုအခြေအနေအောက်မှာတက်မတော်ဟာနောင်ပေါ်ပေါက်လာမယ် NLD အစိုးရနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးနိုင်ငံရေးမှာရခိုင်နှုံးပြေပါဝင်ပတ်သက်ခဲ့တဲ့အခြေအနေကနေနောက်ကိုခြေလှမ်းဆုပ်လိုက်တာဖြစ်ပါတယ
်ပြောရရင်မြန်မာနိုင်ငံရေးဟာတိုက်တာခိုက်တာတွေထက်တွေးဆုံဆွေးနွေးပြည်သူကိုစီအောင်ဆိုတဲ့ဘက်စီကိုပြောင်းစားပြုလာနေပါပြီ။ဒီလိုချင်းနေအောက်မှာရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့တစ်ခုအခြေချနိုင်ရေးဆိုတာထက်နိုင်ငံရေးအရာစီးပွားရေးအရာရခိုင်တိုင်းသားတွေလက်ထက်လုံပိုင်ခွင့်ပိုရလာအောင်အကြမ်းမဖက်တဲ့နီးနဲ့စ조사ခြင်းကသာလျှင်ပြည်နယ်အေးချမ်းသာရေးနဲ့ဖွံ့ဖြိုးရေးကိုဆောင်ကျဉ်းပေးနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တင်းစားစီအားဦးစီးသူအောင်မင်းရဲ့တရင်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူစားစံပြအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒေါခင်မျိုးတက်နဲ့ကိုလွင်ငင်းညန်းတို့ကတင်ဆက်ထားပါတယ
်တရုတ်နိုင်ငံအရှိမြောက်ပိုင်းဟာဘင်ဆောင်းရာသီပွဲတော်အတွင်းမှာရေခဲတွေနဲ့ထုဆင်အလှဆင်ထားတဲ့ရင်သက်ရှုမောပေါ်ရာရုပ်ထုတွေအဆောက်အဦတွေကိုနှစ်ဆန်သူတွေတန်းနဲ့ချီးပြီးတွားကြည့်လို့ရှိပါတယ်။ဆိုင်ဘီးရီးယားနဲ့နယ်စပ်အစံဟေလောင်ချင်းပြည်နယ်ဟာဗင်ဟာတရုတ်နိုင်ငံရဲ့အချမ်းအေးဆုံးဒေသဖြစ်ပြီးရေကဲမှန်အောင်20ဒီဂရီဆယ်စီယပ်အထိအေးခဲ့တဲ့နေရာဖြစ်ပါတယ်။ January လ9ရက်နေ့ကနေ February လကုန်ထိကျင်းပတဲ့ဒီနှစ်ပွဲတော်မှာညအချိန်ရေကဲရုပ်ထုကြီးတွေကိုမီးထိုးပြီးအလှပြထားပါတယ်။တချို့ရေကဲအဆောက်အဦတွေဟာလာရောက်ကြည့်ရှုသူတွေအပေါ်မှာတက်ပြီးလက်ပတ်ကြည့်ရှုနိုင်တဲ့အထိဒူးတွေကကြီးမားလှပါတယ်။32နှစ်ဇက်တိုက်ကျင်းပလာခဲ့တဲ့ဟာဗင်ရေခဲပွဲတော်ကိုဒီနှစ်လူတသန်းခွဲလောက်အထိလာရောက်မယ်လို့ခန့်မှန်းထားပါတယ်။ရေခဲရုပ်ထုတွေထားတဲ့ area ပမာဏမီတာ9သိန်းခွဲပတ်လည်အကျယ်ထဲမှာရေခဲတန်ကုပမီတာ3သိန်း300ကိုအသုံးပြုပြီးရုပ်ထုနဲ့အဆောက်အဦမျိုးစုံထုဆက်ပြသထားတာဖြစ်ပါတယ်။
ဒီလိုရေခဲမှန်အောင်ခိုက်ခိုက်တုံအောင်အေးတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်းဟာဘင်မြို့ကအေးခဲနေတဲ့ရေခဲရေထဲမှာပွဲတော်ရဲ့အစိပ်ပိုင်းတစ်ခုဖြစ်ရေကူးပြိုင်ပွဲကိုလည်းထည့်သွင်းထားပါတယ်။နှစ်စဉ်ကျင်းပတဲ့ဟာဘင်ရေခဲရေကူးပြိုင်ပွဲမှာဒီနှစ်တော့တရုတ်နိုင်ငံတဝမ်းကရေကူးအသင်း45အသင်းကနေရေကူးသူ600လောက်ဝင်ပြီးရှင်ပြိုင်ကြပါတယ်။ဆောင်းဟွာမြစ်ထဲမှာရေခဲတုံးကြီးတွေကိုကံပေါင်းလိုခတ်ပြီးရေကူးကန်လှုပ်ထားတဲ့နေရာမှာပြိုင်ပွဲလုပ်ခဲ့တာပါ။အပြင်မှာရာသီဥတုရေခဲမှန်အောက်20ဒီဂရီဆယ်စီယပ်ရှိနေတဲ့အချိန်အေးဆက်နေတဲ့ရေခဲရေထဲမှာမတုံမလုံရေကူးပြိုင်နေကြတဲ့သူတွေကိုလာရောက်ကြည့်ရှုသူတွေကလည်းရာပေါင်းများစွာရှိပါတယ်။ပြိုင်ပွဲဝင်သူတွေကိုအသက်အရွယ်လိုက်ခွဲခြားထားပြီးဒီနှစ်မှာပါဝင်ရှင်ပြိုင်သူအရေအတွက်တိုးလာပြီးအများဆုံးနှစ်တစ်နှစ်လည်းဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။
ဟာဗင်ရေခဲပွဲတော်အတွင်းမှာ ရေခဲမှတ်အောက်20ဒီဂရီဆဲလ်ဆီယပ်စ်အထိရှိနေတဲ့အချိန်မှာအမှတ်တရမင်္ဂလာဆောင်သူတွေလည်းရှိပါတယ်ဒီနှစ်တော့တရုတ်နိုင်ငံနဲ့ယူကရိန်းနိုင်ငံကဇုံတွဲ15ရဲပေါင်းပြီးမင်္ဂလာပွဲကျင်းပခဲ့တာဖြစ်ပါတယ်တချို့ဇုံတွဲတွေဟာဒီရေခဲပွဲတော်အတွင်းမှာမင်္ဂလာပွဲကျင်းပဖို့အတွက်3လလောက်ကြိုတင်ပြီးစီစဉ်ခဲ့တာလို့ပြောပါတယ်ရေခဲပွဲတော်ကြောင့်ဟာဘင်မြို့ကလေးပိုးပြီးထင်ရှားအောင်မြင်လာသလိုဒီပွဲတော်တွင်းကအစပြုလိုက်တဲ့အိမ်တောင်ရေးဟာလည်းပိုးပြီးအဆင်ပြေအောင်မြင်မယ်လို့လည်းလက်ထက်တဲ့ဇုံတွဲတွေကမျှော်လင့်ထားကြတာပါ
လိုအေးခဲနေတဲ့နှစ်သိပ်ကူးစားဆောင်းရသည့်အချိန်ရေကူးပြိုင်ပွဲကျင်းပတဲ့အခြားနိုင်ငံတစ်ခုကတော့ Chess သမရနိုင်ငံပါနေ့နေ့ဖုံးလွှမ်းနေတဲ့ Prague မြို့ရဲ့အလှကိုလာကြည့်ကြတဲ့ကမ္ဘာလက်ခီးတယ်တွေအနေနဲ့ Chess သမရနိုင်ငံဆောင်းရသည့်ရေကူးအသင်းကစီစဉ်တဲ့ရေကူးပြိုင်ပွဲမှာဝင်ပြီးရှင်ပြိုင်နိုင်ပါတယ်ရေခဲအမှတ်အောက်10ဒီဂရီဆဲလ်ဆီယပ်အထိအေးတဲ့ရာသီဥတုဟာရေကူးလို့အသင့်တော်ဆုံးလို့ရေကူးအသင်းကသတ်မှတ်ပါတယ်ဘရင်သုံးပါရေကူးပြိုင်ပွဲလို့နာမည်ပေးထားတဲ့ဒီပြိုင်ပွဲဟာခရီးရန်ဘာသာဝင်တွေရဲ့ Epiphany နေ့ဇန်နဝါရီလ6ရက်နေ့မှာကျင်းပတာပါဒီနှစ်ပွဲဟာ6ကြိမ်မြောက်ပွဲဖြစ်ပြီးတော့ရေကူးသမား33ယောက်ပါဝင်ပါတယ် Prague မြို့လယ် Voltava မြစ်ထဲမှာ Charles မြစ်ကူးတံတားကနေပြတိုက်အထိကူးခတ်ရတာဖြစ်ပြီးတော့ရေကူးသမားအားလုံးရေထဲမှာ10မိနစ်ကနေ15မိနစ်လောက်အထိရှင်ပြိုင်ကူးခတ်ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒေါခင်မျိုးတက်နဲ့ကိုလွင်ငင်းချမ်းတို့တင်ဆက်ထားတဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အင်္ဂါနေ့မှာကြည်ပဖို့စီစဉ်နေတဲ့ငင်းချမ်းရင်းညီလာခံကိုအဓိကတိုင်းရင်းသားမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ UNFC ကိုယ်စားလှယ်တွေမတက်ဖို့အဆုံးဖြတ်ထားပါတယ်။အဆိုရနဲ့အတိုင်းပြည်လုံးအပြစ်ခတ်ရဆဲရေးလက်မှတ်ထိုးထုံးကလည်းအဖွဲ့အားလုံးမပါ။တီတော်စုအစ်ညီလာခံမှလည်းစုံစုံညီညီမဖြစ်နိုင်ရတာဟာဖက်ဖက်ကသဘောထားတင်းမလွန်းလို့လားငင်းချမ်းရေးကိုတကယ်ပဲမလိုချင်တဲ့သူတွေရှိနေလို့လားအန်ရီဦးဆောင်မဲ့အဆိုရတဲ့အတွက်ပြည်တွင်းငင်းချမ်းရေးမှာဘယ်လိုစိန်ခေါ်မှုမျိုးတွေရှိနေသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လည်အစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့တော်တော်ရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-32-9994 ကိုခေါ်ဆိုပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါတိုက်ရိုက်လည်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လိုင်းအစီအစဉ်ကကျေးဇူးပါ။ရ
။အင်္ဂါနေ့ညဒါရိုက်လိုင်းမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတက်လက်ကြီးညာပေးပါမယ်။
မြောက်ကိုရီးယားကနောက်ဆုံးပြုတ်လွတ်လိုက်တဲ့နျူကလ িয়ার ဆန်တပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တန်းနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်ဒဇင်တင်းနှင်းငွေနေကတောင်ကိုရီးယားနိုင်ငံအပေါ်မှာပြန်တန်းခဲ့ပါတယ်။နျူကလ িয়ার လက်နက်တွေတည်ဆောင်နိုင်စွမ်းရှိတဲ့ B-52 ဘုံးကျဲလေယာဉ်ဟာကွမ်ကျွန်းအနီးကအခြေစိုက်စခန်းကိုမပြောင်းခင်တောင်နဲ့မြောက်ကိုရီးယားနိုင်ငံကိုပိုင်းခြားထားတဲ့နေဆ82ကီလိုမီတာအကွာအိုဆန်းလေတာအခြေစိုက်စခန်းမှာပြောင်းဝဲခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံမှာလျှက်စစ်ရထားကိုစတင်ပြေးဆွနေပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့မှာအရင်ကရှိခဲ့တဲ့6ကီလိုမီတာရှည်ဒီဇယ်မြေထားလမ်းဟောင်းအတိုင်းလျှက်စစ်ရထားကိုမြန်မာမြေထားပို့ဆောင်ရေးဌာနကတနင်္ဂနွေနေ့မှာစတင်ပြေးဆွတာဖြစ်ကြောင်းဂျပန်နိုင်ငံထုတ် NHK သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံမှာလိုပဲလျှက်စစ်ရထားတွေကိုမြန်မာနိုင်ငံမှာစတင်အသုံးပြုပြီးတမန်စာမျက်နှာတစ်ကိုဖွင့်လှစ်နိုင်မယ်လို့တနင်္ဂနွေနေ့ကကျင်းပတဲ့ဖွံ့ဖြိုးအခမ်းအနားမှာမြေထားဝန်ကြီးဦးညာထွန်းအောင်ကပြောပါတယ်။အီရန်နိုင်ငံဟာရေခဲရိုက်အသားတွေဒါမှမဟုတ်ကြက်နဲ့ဘဲအရှင်တွေပြပကတင်သွင်းမှုပုတ်ပင်နဲ့ပိတ်ပင်နဲ့တက်တန်းထပ်တိုးလိုက်ပါတယ်။ပိတ်ပင်တဲ့နိုင်ငံနှစ်ဒါဇင်ကျော်ထဲမှာမြန်မာတရုတ်နဲ့တောင်အာဖရိကနိုင်ငံတွေလည်းပါဝင်တယ်လို့တနင်္ဂနွေနေ့ကအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြေညာတော်တာဖြစ်ပါတယ်ခင်ဗျာ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Alexson ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မိနစ်ခင်းအစီအစဉ်ကိုလှိုင်းတုံမီတာ3240နဲ့4950နဲ့လှိုင်းလိုက်မီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာပါ။တောနာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပဲဆိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်စံမိုးဝေပါခင်ဗျာ
။
This program has come to you from the Voice of America, Washington.